Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2023ခုနှစ်ဇူလိုင်လ16ရက်နေ့တနင်္ဂနွေနေ့မနေ့ပဲအတန်လွဲ့အစီအစဉ်တကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲအတန်လွဲ့အစီအစဉ်တကိုတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်ကကျော်စင်သာပါ။ဒီကနေ့ထိတ်ဆွန်ရောက်သတင်းတွေကတော့ပင်လယ်နက်ကိုဖြတ်ပြီးကောက်ပဲတိထန်တင်မွေးကိစ္စကိုရုရှားသမ္မတပူတင်ကနှုတ်ဆက်သေးသေးဖြစ်ပါတယ်။မွန်နဲ့ကရင်ပြည်နယ်ဘက်မှာတော့စက္ကစတပ်ဖွဲ့တွေနဲ့ KNLA, KNU, PDF စုပေါင်းတပ်ဖွဲ့တိုက်ပွဲဖြစ်နေပါတယ်။ဒီလိုအရေးကြီးသတင်းတွေကိုကိုစောမှုကျော်နဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တပုတ်နဲ့အတူပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်မှာပါ။ကျွန်တော်တို့သတင်းတွေကိုထုတ်တင်ဆက်ပြတဲ့အခါမှာသတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လိုက်ဇက်တိုက်ထုတ်လွှင့်သွားမှာပါထုတ်လွှင့်မဲ့သတင်းပေးပို့ချက်တွေထဲမှာဆိုလို့ရှိရင်တော့ထိုင်းနိုင်ငံမှာအလုသမားလက်မှတ်ကုပ်စိုးနေသူတွေတရားမဝင်ဖြစ်နေသူတွေကိုအထောက်အထားတွေပြန်ထုတ်ပေးမယ်ဆိုတဲ့သတင်းပေးပို့ချက်နဲ့ဒီအပတ်စဉ်ကဏ္ဍတွေဖြစ်တဲ့တို့တန်ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလျာစီးပွားသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေအပြင်ဥရယာစီနဲ့အနာဂတ်ကဘာအစီအစဉ်ကိုလည်းတင်ဆက်အောင်မှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဥကြော်ဇန်တာနဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်။ပင်လယ်နက်ကိုဖြတ်ပြီးနိုင်ငံတကာကိုကောက်ပဲသီးနှံတင်ပုတ်ခွင့်စက်တန်တူးချက်ရေးကိစ္စကိုရုရှားသမ္မတသဘောတူညီမှုတစုံတရာပြောကြားခြင်းမရှိသေးပါဘူး။ပင်လယ်နက်ကိုဖြတ်ပြီးရုရှားနဲ့ယူကရိန်းကကောက်ပဲသီးနှံတို့နိုင်ငံတကာဈေးကွက်ကိုအမြဲတမ်းတင်ပို့ခွင့်ရရှိရတဲ့စနေနေ့တုန်းကတော့တောင်အာဖရိကသမ္မတဆီရီရမဖူဆာကသမ္မတပူတင်နဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တယ်လို့တောင်အာဖရိကသမ္မတရဲ့ပြောရေးဆိုခွင့်ရှိသူကဆိုပါတယ်ဒါပေမဲ့အသေးစိတ်ကတော့မသိရသေးပါဘူးရုရှားဘက်ကတောင်းဆိုထားတဲ့ရုရှားလေယာဉ်စိုက်ပျိုးရေးဘဏ်နဲ့နိုင်ငံတကာငွေလဲလျှစ်တစ်ကိုပြန်လည်ဆက်သွယ်ခွင့်ပေးပြီးတော့ဒီနိုင်ငံတကာကောက်ပဲသီးနှံတင်ပို့ခွင့်ကိုစက်တန်းတူပေးရအလဲလဲလုပ်မယ်ဆိုပြီးကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းတောက်ကြနေရုံကတောင်းဆိုခဲ့ပေမဲ့တစုံတရာအကြောင်းပြန်ကြားခဲ့မရှိခဲ့ပါဘူးပြီးခဲ့တဲ့တောက်ကြနေရုံကလည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပင်လယ်နက်ဒေသကိုဖြတ်ပြီးကောက်ပဲသီးနှံတင်ပို့ခွင့်ကိုရုရှားအနေနဲ့စက်တန်းတူပေးဖို့တောင်းဆိုခဲ့ပါတယ်တကယ်လို့ရုရှားကဒီကိစ္စကိုခွင့်မပြုဘဲပိတ်ထားမယ်ဆိုရင်နိုင်ငံတကာကောက်ပဲသီးနှံဈေးနှုန်းမြင့်တက်လာပြီးတော့ပွန်ချိုးတဲ့နိုင်ငံတွေနဲ့ဒေသတစ်ပိုက်ကနိုင်ငံတွေအတွက်အထူးဒုက္ခရောက်ဖွယ်ရှိတယ်လို့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကအာဆီယံနိုင်ငံသားရဲ့ဝန်ကြီးများအစည်းအဝေးမှာပြောကြားခဲ့ပါသေးခင်ဗျာ
ဗြိတိန်နိုင်ငံမှာအရက်ဖက်ဝန်ထမ်းတွေကိုလာစားတိုးပေးဖို့ငွေလိုအပ်တဲ့အတွက်ရှေ့ပြောင်းနေထိုင်သူတွေကိုစံမာရေးဝန်ဆောင်မှုတိုးညှင့်ကောက်ခံဖို့အစိုးရအစီအစဉ်ကိုဗြိတိန်နိုင်ငံရဲ့သက်တမ်းအရင်ဆုံးစံမာရေးဝန်ထမ်းတာမကကစနေနေ့မှာကံကွယ်ပြောဆိုခဲ့ပါတယ်အခွန်တိုးကောက်တာဒါမှမဟုတ်အစိုးရချင်းငွေတိုးမြင့်တာတွေလောက်ရမယ်အစားလူဝင်မှုကြီးကြပ်ရေးဆိုင်ရာကျန်းမာရေးဝန်ဆောင်က HIS နဲ့ပြည်ဝင်ခွင့်ဗီဇာဂျေးတွေကိုတိုးကောက်လိုက်တာဖြစ်ပါတယ်။တိုးမြင့်လိုက်တဲ့စုစုပေါင်းငွေပမာဏဟာအမေရိကန်ဒေါ်လာ 1.3 ဘီလီယံရှိပါတယ်။ပြည်ထိုင်မှာပညာရေးဝန်ထမ်းကျန်းမာရေးဝန်ထမ်းနဲ့ရဲဝန်ထမ်းတွေအတွက်လစာ900ခန်းလုံးကနေ900ခန်းတို့ထိတိုးပေးဖို့အကြံပြုတင်ပြချက်ကိုဝန်ကြီးချုပ်ရီရှိဆွန်ဒါရဲ့အစိုးရကပြီးခဲ့တဲ့ရက်သက်တပတ်တည်းကအတည်ပြုလက်ခံလိုက်ပါတယ်။အခုလိုတိုးမြင့်လိုက်တဲ့အတွက်ဗြိတိန်နိုင်ငံကိုပြည်ပကနေဝင်ရောက်လာသူတွေအနေနဲ့အစိုးရရဲ့ကျန်းမာရေးဝန်ဆောင်မှုတွေကိုအသုံးပြုမယ်ဆိုရင်ဝန်ဆောင်ကားကိုအရင်ကတည်းနှစ်စာပေးရမှာဖြစ်တယ်လို့ကျန်းမာရေးဝန်ထမ်းတမကကပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုမှာလောလောဆယ်ကျဉ်းသုံးနေတဲ့ဒီမိုကရေစီစနစ်ဟာထိရောက်မှုမရှိဘူးလို့အမေရိကန်ပြည်သူလူထု49ရာခိုင်နှုန်းကယူဆကြောင်း AP သတင်းဌာနကဇွန်လ22ရက်နေ့ကနေ26ရက်နေ့ထိပြုလုပ်ခဲ့တဲ့သဘောထားစတမ်းတရားကပြသပါတယ်။ဆရာခိုင်နှုန်းကသာဒီမိုကရေစီဟာကောက်မွန်စွာအလုပ်ဖြစ်နေတယ်လို့ယူဆပြီး40ရာခိုင်နှုန်းကတော့တဝက်တစ်ပြက်သာအလုပ်ဖြစ်တယ်လို့ယူဆရပါသည်။အမေရိကန်ပြည်ထောင်စုရဲ့အဓိကနိုင်ငံရေးပါတီနှစ်ခုဖြစ်တဲ့ဒီဒီမိုကရက်နဲ့ရီပပ်ဘလစ်ကန်ပါတီတို့ဟာလည်းပဲဒီမိုကရေစီမူဝါဒတွေကိုမှန်မှန်ကန်ကန်လိုက်နာခြင်းမရှိကြဘူးလို့အဲဒီစစ်တမ်းကဖော်ပြပါတယ်။စစ်တမ်းမှာဖြည့်ဆို့သူ49ရာခိုင်နှုန်းကဒီမိုကရက်ပါတီဟာအလွယ်လွယ်အမှားမှားတွေလုပ်ကိုင်နေတယ်လို့ယူဆပြီး56ရာခိုင်နှုန်းကတော့ Republican Party ကတော့လိုက်နာမှုပိုကောင်းတယ်လို့ယူဆကြပါတယ်လို့ဆိုပါတယ်။ဒ ဒီသဘောထားစစ်တမ်းဟာကာယောကအလွန်ပြန်လည်ထူထောင်ရေးကာလအတွင်းမှာငွေကြေးဖောင်းပွားမှုနဲ့စီးပွားရေးဆွေးမှုကြောင့်နိုင်ငံရေးကွယ်လွယ်မှုတွေကြေကြေပြန်ပြန်ရှိနေဆိုတာပြသလိုက်ကြောင်း AP သတင်းဌာနကပြောပါတယ်ခင်ဗျာ
တရုတ်ကိုအတိမတ်ပြုတာတဲ့ဆိုင်ရင်ထိုင်ဝမ်နဲ့တရားဝင်တတ်တမန်ဆက်ဆံရေးထူထောင်တာဟာပိုမိုအတိတ်ပဲပြည့်အောင်ပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူဖြစ်နိုင်တယ်လို့တောင်အမေရိကတိုက်ကပါရာဂွေးနိုင်ငံကသမ္မတအသစ်ကစနေနေ့မှာပြောဆိုလိုက်ပါတယ်။သမ္မတအသစ်ပီနာဟာပြီးခဲ့တဲ့ဧပြီလတည်းကရွေးကောက်ခံရတာဖြစ်ပြီးလာမယ့်ဩဂုတ်လမှာသမ္မတအဖြစ်ကျန်းသစ်စာချိန်ဆမှာဖြစ်ပါတယ်။သူဟာထိုင်ဝမ်နိုင်ငံကိုအင်ကာနေကတဲ့ကရောက်ရှိနေပြီးသူ့ရဲ့ခီးစဉ်တွင်သမ္မတဆိုင်အင်ဝမ်နယ်လည်းတွေ့ဆုံခဲ့တယ်လို့အခြားထိုင်ဝမ်ခေါင်းဆောင်တွေလည်းတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့ပါတယ်။သမ္မတတက်တန်းသူ့ရဲ့သမရတက်တန်း9နှစ်အတွင်းမှာထိုင်ဝမ်ဘက်ကရက်တီတော်ဖို့ဆုံးဖြတ်ထားတယ်လို့စနေနေ့က AFP သတင်းဌာနအပါအဝင်အခြားသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်တရုတ်ပြည်မှာကြီးတဲ့ဆိုင်ရင်ထိုင်ဝမ်နဲ့ဆက်ဆံဖို့အခြေခံအကြောင်းတရားတွေနဲ့ခိုင်မာတဲ့အချက်အလက်တွေရှိတယ်လို့လည်းသမရအသစ်ပီနာကပြောဆိုပါတယ်ပါရာဂွေးနိုင်ငံဟာထိုင်ဝမ်နဲ့တရားဝင်ဆက်ဆံရေးထူထောင်ထားတဲ့နောက်ဆုံးကြံရှိတဲ့တောင်အမေရိကတိုက်ကနိုင်ငံဖြစ်ပါတယ်အခြားနိုင်ငံတွေဖြစ်တဲ့ပနားမာအစပီဒိုဒိုမီနီကန်ရီပပ်ဘလစ်နီကာရာဂွာဟွန်ဒူရပ်စတဲ့နိုင်ငံတွေကတော့လွန်ခဲ့တဲ့နှစ်တွေအတွင်းထိုင်ဝမ်ဘက်ကနေတရုတ်ကိုကူးပြောင်းသွားခဲ့ပါတယ
်ဒီလိုအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 8.13ဟိုက်ဒရိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုကနောက်ဆုံးရသတင်းတွေကိုဆက်လက်ပြောပြနေပါတယ်ခင်ဗျာ။တရင်မျိုးသားအစည်းအရုံး KNU တမဟာ6ထိန်းချုပ်နယ်မြေမွန်ပြည်နယ်ကြိုင်မြော်မြို့နယ်6နှစ်ခွာကြေးရွာနဲ့ကြိုင်ရင်စိတ်ကြီးမြို့နယ်ကလဲတကွန်တိုင်းကြေးရွာအုပ်စုတွေထဲမှာဇူလိုင်12ရက်နေ့ကစာပြီးတော့15ရင်းနေအထိစစ်ကောင်စီတပ်တွေနဲ့ KNL AK PDF 2 bomb တပ်ဖွဲ့တွေအကြပြင်းထန်စွာတိုက်ပွဲဖြစ်ပွားနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကာကွယ်ရေးတပ်ဖွဲ့ခေါင်းဆောင်တို့ကအခုလိုပြောပါတယ
်
KNU တမဟာ6ကော့ဂရိတ်နယ်မြေထဲမှာတော့မြောက်ဖက်တတူရက်ွက်နဲ့ကော့ဂရိတ်စစ်စေးဂိတ်ကိုဇူလိုင်လ15ရက်နေ့ကပူပေါင်းတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လက်ရှိမှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။14ရက်နေ့မနေ့ပိုင်းတုန်းကလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့တပ်ခံတွေကဆိုကြပါတယ်။နှစ်ဖက်ထိခိုက်နစ်နာမှုတွေရှိပေမဲ့အသေးစိတ်ကိုတော့မသိရပါဘူး။တိုက်ပွဲကြောင့်ဒေသခံတွေလည်းပဲအများအပြားထွက်ပြေးတင်းချောင်နေကြရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစိမ့်တရားထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။
ဒီကမ္မနီပါတီနိုင်ငံသားရေးရာအခြေခံဝန်ကြီးနဲ့အိန္ဒိယနိုင်ငံသားရေးဝန်ကြီးတို့ပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပခဲ့တဲ့အာဆီယံဒေသဆိုင်ရာဖိုရမ်အစည်းအဝေးပြင်ပမှာတွေ့ဆုံခဲ့ပြီးတနိုင်ငံဆက်ဆံရေးတည်ငြိမ်မှုရှိလာအောင်ဆောင်ရွက်ရေးဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနအတိုင်းအဝိုင်းကိုကိုကပီရိုက်တာသတင်းဌာနကဖော်ပြပါတယ်တဖက်နဲ့တဖက်အကြအတန်တရားတွေနဲ့အကျိုးမရှိအောင်လုပ်နေမဲ့အစားနှစ်နိုင်ငံအကြတဖက်နဲ့တဖက်ကူညီပြီးအတူတူကပူးပေါင်းဆောင်ရွက်သင့်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးအချီကဲဝမ်ယီကအိန္ဒိယနိုင်ငံသားရေးဝန်ကြီးကိုပြောဆိုခဲ့ပါတယ်တရုတ်နဲ့အိန္ဒိယနယ်နိမိတ်ချင်းထိစပ်နေပြီးနှစ်နိုင်ငံနယ်စပ်ပိုင်းနဲ့အငင်းပွားမှုတွေကြောင့်ဆက်ဆံရေးတင်းမာမှုတွေဖြစ်ခဲ့ရပါတယ်2020ခုနှစ်တုန်းကလည်းနှစ်ဖက်စစ်သားတွေတိုက်တွန်းမှုဖြစ်ခဲ့ပြီးအိန္ဒိယစစ်သား20သေဆုံးကတရုတ်ဘက်ကစစ်သား4ဦးသေဆုံးခဲ့ပါတယ်ဒါပေမဲ့လည်းနှစ်နိုင်ငံအကြားနယ်စပ်ရေးရာနဲ့ပတ်သက်တဲ့ဆွေးနွေးသဘောတူညီချက်တွေပြုလုပ်ခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးပြန်လည်တိုးတက်လာအောင်ကြိုးပမ်းမှုတွေလည်းရှိပါတယ်။အိန္ဒိယအနေနဲ့နောက်ထပ်တစ်ကြိမ်ဆွေးနွေးဖို့သဘောတူထားတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုပါတယ်။အိန္ဒိယဟာတရုတ်ရဲ့ဒုတိယအကြီးဆုံးကုန်သွယ်ပယ်လည်းဖြစ်ပါတယ်။တဲ့တင်းတွေကိုဥကြွန်စာသားနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ် VO ရဲ့တနင်္ဂနွေနေ့မနက်ဖက်အသားလွှင့်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကျွန်တော်တို့သတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပါအောင်မယ်ထိုင်းနိုင်ငံမှာအကြောင်းအမျိုးမျိုးကြောင့်တရားမဝင်ဖြစ်နေတဲ့ရွှေပြောင်းအလုပ်သမားတွေကိုအထောက်အထားလက်မှတ်ထုတ်ပေးဖို့ဇူလိုင်လ31ရက်နေ့နောက်ဆုံးထားပြီးနာမည်စင်ရင်တင်ဖို့ပြည်ထရေးဌာနမှဇူလိုင်လ14ရက်နေ့ကအတည်ပြုထုတ်ပြန်ခဲ့ပါတယ်ဒီသတင်းကိုတော့ VO သတင်းတောက် AA မှာကသတင်းပေးပို့ထားပါတယ်
ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးကြောင့် တရားမဝင်ဖြစ်နေတဲ့ရွှေပြောင်းလုံသမားတွေနဲ့ပတ်သက်လို့အထောက်အထားလက်မှတ်တွေလုပ်ပေးဖို့နာမည်စရင်တင်သွင်းဖို့အတွက်ထိုင်းပြည်ရဲ့ဌာနကဇူလိုင်လဆယ်ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်ဒီထဲမှာနာမည်စရင်တင်သွင်းရမယ်အလုသမားအုပ်စုတွေနဲ့ပတ်သက်လို့လေးအုပ်စုခွဲထားကြောင်းတက်တန်းကုန်သူတွေဗီဇာကျော်လွန်သူတွေတရားမဝင်ဝင်ရောက်လာသူတွေအားလုံးတင်သွင်းနိုင်တယ်ဆိုပြီးကြေညာထားကြောင်း
ကျွန်တော်ယူလို့တမဖွဲ့ကရုံးတော်ဝင်ကဥမိုးကျော်ကအခုလိုပြောပါတယ်ခုနလပိုင်းနိုင်ရည်နေ့မတိုင်ခင်ပေါ့မတိုင်မီမှာတရားမဝင်လုသားဖြစ်ရောက်ရှိလာတဲ့သူတွေအေကနေပြီးနေလစ်အင်ခွင့်ရှိတယ်ဒါပထမတအုပ်စုပေါ့နံပါတ်1အုပ်စုကကျွန်တော်ဘိုင်ချက်အော်ဘိုင်ချက်အော်တည်သွားပြီးတော့ကျတော့ဒီခုနလပိုင်းနိုင်ရည်နေ့မတိုင်မီမှာတရားမဝင်လုသားဖြစ်ရောက်ရှိသွားတဲ့လုသားအင်အားစုကြီးပါပဲနံပါတ
ိုင်မျိုးတရားမဝင်ဖြစ်သွားတဲ့သူတွေပေါ့နောက်တစ်ခါကျတော့ဝါပါမစ်တီဗီဇာတွေတန်းတူးလို့မမြိုက်တဲ့သူတွေပေါ့အဲ့ဒါတွေကလည်းအဲ့ဒီခုနကပိုင်းငယ်ရင်းနေမတိုင်ပြတရားမဝင်ဖြစ်သွားပြီးတော့ရောက်ရှိသွားတဲ့လုသားအင်အားစုတွေကသူကနင်းလက်တင်ပြီးတော့ကျတော့ဟောဘက်ရိုက်ပြီးမယ်ပေါ့နော်အဲ့အဲ့ဒါမျိုးအစီအစဉ်ကိုသူကထိုင်းဒီဥစားကနေပြီးတော့ထိုင်းနိုင်ငံကနေပြီးတော့ဒီတင်ဝင်ကြီးညာလာပေါ့ဗျာပြောမစို့ထိုင်း PA ဝန်ကြီးဌာနကနေပြီးတော့၁၄ရက်နေ့9လပိုင်းမှာတော့ဒီအတီးပြုပြီးတော့ထုတ်ပြန်ထားတာရှိပါတယ်ဗျာဟုတ်ကဲ့
နှစ်စဉ်နှစ်တိုင်းတရားမဝင်ခိုးဝင်မှုတွေနဲ့တောင်းနဲ့ချီဖမ်းဆီးခံနေရတဲ့မြန်မာလူသမားတွေအတွက်ကတော့သတင်းကောင်းဖြစ်ပြီးတရားဝင်အထောက်အထားတွေရှိအောင်လုပ်ပေးမယ်ဆိုတာကတော့ကောင်းမွန်တဲ့ထုတ်ပြန်ချက်ဖြစ်တယ်ဆိုပြီးဦးမိုးကျော်ကပြောပါတယ
်ဒါကြောင့်အကြောင်းမျိုးနဲ့တရားမဝင်လူသားတွေဖြစ်နေရတဲ့အင်အားစုတွေကနေ့စဉ်ရက်ဆက်တူလို့ဖမ်းဆီးခံရတဲ့ခါကျတော့အဲ့ဒီအခြေအနေအောက်ကလုပ်ဖို့ဆိုလို့ရှိရင်တရားဝင်အခုလုလုတိုင်းအောင်နေထိုင်ခွင့်ရအောင်လုပ်ပေးတာကတော့ကောင်းတယ်လို့ကျန်းမာရေးပြောလို့ရပါတယ
်ဒီဇူလိုင်လ31ရက်နေ့အတွင်းနာမည်စရင်တင်သွင်းသူများကသာလူသစ်တွေအတွက်သာလုပ်ပေးမယ်အလုပ်လုပ်ခွင့်အထောက်အထားလက်မှတ်ရိုက်ခွင့်ရမယ်လို့သိရပါတယ်လူသမားတွေကိုနာမည်စရင်သွင်းမဲ့အလုပ်ရှင်တွေအနေနဲ့အွန်လိုင်းမှာသာမကဘန်ကောက်နယ်မြေအလုပ်ကိုင်ရှာဖွေရုံးဆယ်ရုံးနဲ့ခရိုင်အသီးသီးမှာရှိတဲ့ခရိုင်အလုပ်ကိုင်ရှာဖွေရုံးတွေမှာလူကိုယ်တိုင်သွားရောက်တင်သွင်းနိုင်တယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်
ဒါကတော့ထိုင်းနိုင်ငံမှာအထောက်အထားမဲ့အလုပ်သမားတွေကိုလက်မှတ်ထုတ်ပေးမဲ့အကြောင်းသတင်းပေးပို့ချက်ကိုမအေးအေးမှပြောပြသွားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ဒုအသံအစီအစဉ်ကိုတင်ဆက်ပါအောင်မယ်။နက်နကိုင်တိုက်ပွဲတွေတနက်ကိုင်တိုက်ပွဲတွေရှိတဲ့နေရာတွေမှာဆေးရုံဆေးကန်းတွေကိုပြင်ပထားတိုက်ခိုက်ခံရတာတွေနဲ့ကျမရေးစောင့်ရှောက်မှုရဖို့ခက်ခဲတာကြောင့်ဒေသခံတွေဘလောက်အခက်အခဲဖြစ်နေကြသလဲဆိုတာကို Frontier မြန်မာဝိုင်းတော်သားတွေကအစီအစဉ်တိပြပြီးဒုအသံအစီအစဉ်မှာတင်ပြထားပါတယ်။
ဒီလိုရဲ့သူရဲ့ပြည်နဲ့မဟုတ်တဲ့နေရာတွေဟိုအထူးသဖြင့်ဒါသေယုံသူတေကန်တို့ဟာမျိုးတော့ကျောင်းတွေဟာမျိုးတွေရောအောင်ဖြစ်တဲ့နေရာ
စီပုံမှန်တော့ရနောက်စီကမစီယုံမှာလည်းပါရဆိုတော့တက်စီမယ
်ကျမရဲ့အဆောက်အုံတွေကိုပြင်မဲ့ထားတိုက်ခိုက်တာဟာပြည်ပဆိုင်ရာဥပဒေကိုချိုးဖောက်တာပါပဲမကြသေးခင်လတွေတုန်းကပဲစစ်ကောင်စီတပ်သားတွေကစေယုံပေါင်းများစွာကိုတိုက်ခိုက်ခဲ့ကြပါတယ်။ဒီလိုဖြစ်ပျက်တွေဟာဒေသခံတွေနဲ့စစ်ပေးဆောင်ပြည်သူတွေပေါ်ဘလောက်တက်ရောက်မှုတွေရှိနေပါသလဲ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။အခုနှစ် April 25ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းပဲခုံမြို့ကစောင်းဝေးစည်းရုံကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်ကလေးမွေပြီးကာစမိခင်တို့အပါအဝင်လူ9ဦးထဏ်ရာရခဲ့ပါတယ်။အဲ့ဒီထဲကဒံရအပြင်းထန်ရခဲ့တဲ့ကလေးမွေးပြီးကစားမိခင်ကတော့တပတ်အကြာမှာပဲဆုံးပါခဲ့ပါတယ်။မတ်ချယ်ရီနဲ့သူ့အမေဒေါ်အားမှုတို့ကစေယုံတိုက်ခိုက်ခံရတော့ကစေယုံထဲမှာရှိနေကြပါတယ်။သူတို့နေရမှာတောင်ရလောက်ကန်ကြသူတွေဖြစ်ပေမဲ့အခုတော့စစ်ပွဲတွေကြောင့်ဖေခုံမျိုးရှေ့ဘက်ချမ်းကနေနေရဆွန့်ခွာပြေးလာတာတစ်နှစ်ကျော်ရှိနေပါပြီ။အသက်62နှစ်အရွယ်ဒေါ်အားမှုကကြောက်ကဲ့ယောဂါနှလုံးကြည်သွေးတို့ယောဂါနဲ့လေးဗန္နာယောဂါတွေကြောင့်ဆေးမပြတ်ဆွဲတောက်နေရပြီးစောင်းဝေးစေယုံမှာကုသမှုတွေအများယူနေရတဲ့လူနာတူပါစေယုံတိုက်ခိုက်ခံရတဲ့နေ့ကလေရင်တန်ကြားရပြီးပြီးချင်းဘုံကျဲခဲ့တာကြောင့်သူတို့သားမိနှစ်ဦးလည်းဘေးလို့ရာကိုကြိုတင်ရှောက်တင်းခြင်းလည်းမရခဲ့ပါဘူးအ ਨੇ ဆုံးဘုံဆက်လုံးခံကျဲပြီးတိုက်ခိုက်ခံရပြီးသူတို့လည်းစေယုံတွေကနေအသက်လူပြေးခဲ့ကြပါတယ် ကန်တီလို့အသက်ဘေးကလွတ်ခဲ့ကြပေမဲ့လေဆေးရုံပျက်စီးသွားပြီးနောက်နှစ်ပတ်ကြာမှာတော့လိုအပ်တဲ့ဆေးကုသမှုနဲ့ဆေးဝါးပြက်လက်မှုတွေကြောင့်ဒေါ်အားမှုဆုံးပါခဲ့ရပါတယ်။မက်ချယ်ရီကတော့သူ့အမေကိုလက်လွတ်ဆုံးရှုံးခဲ့ရတဲ့အပေါ်ဝန်내ပူဆွေးနေရသေးပါ။အ
ဲ့လည်းမရစားလည်းမရအမျိုးတော့သူလည်းလမ်းလျှောက်မရတဲ့ပြည့်နဲ့သူလုံးဝမစားတော့ဆေးပြက်ခါကျတော့ဒီမင်းလည်းလုံးဝမစားနိုင်တော့ဘူးနော်။ဆေးပုံမှန်တောက်ရနောက်ဆေးခမ်းမှာဆေးရုံမှာလည်းတွားရဆိုတော့တက်စီနေတယ်။စီအောင်လုံးစီခါကြလို့စိတ်ဓာတ်ကြအမျိုးကသူယောဂလည်းစုံတော့
ဆောင်းမွေးစီအောင်ဆိုတာကဒေသခံတွေရဲ့ကျန်းမာရေးလိုအပ်ချက်ကြောင့်ဒေသခံတွေကိုယ်တိုင်ကိုထူကိုထထူထောင်ထားတဲ့စီအောင်တစ်ခုပါအာနာမသိငင်ကတော့ကြေးလက်စီကံအဖြစ်ပဲရှိခဲ့တာပါအာနာသိမိနောက်ပိုင်းဒေသခံတွေအပြင်စီအောင်အနီးဝန်းကျင်မှာဒီမော့ဆုဖဲခုံမိုးပြဲဘက်ကစစ်ဆောင်တွေအများပြားရောက်လာပြီးစစ်ဆောင်ကမ့်၃ခုကဒေသခံတွေရဲ့ကျန်းမာရေးလိုအပ်ချက်တွေကိုပါကုသဆောင်ရှောက်မှုတွေပေးနေရတာဖြစ်ပါတယ်ဒေသခံတွေနဲ့စစ်ပေးရှောင်တွေအားထားနေရတဲ့စောင်းဖွေးဆေးရုံမှာလစဉ်ပြင်ပလူနာနဲ့အတွင်းလူနာ1500ဝန်းကျင်လောက်ကိုဆေးကုသမှုတွေပေးနိုင်ပါတယ်။အခုတော့လေကြောင်းကဘုံကျဲတိုက်ခိုက်မှုကြောင့်ဆေးရုံလုပ်ငန်းအားလုံးရပ်တန့်လိုက်ရတယ်လို့စောင်းဖွေးဆေးရုံတာဝန်ခံဦးဆိုင်အောင်ကဆိုပါတယ်
။ဟုတ်တယ်အခုကြမေးဆောက်ရှောင်လုပ်ငန်းနဲ့ပတ်သက်လို့ရှိရင်တော့လက်ရှိလေသာကလောကအာကြမေးဆောင်မှုတွေကံယူလို့မရတဲ့အနေဒါဖြစ်သွားပြီ။အဲ့တော့ဒီဒေသခံလူထုရောစီးပွားရှောင်တွေတဲ့ကအရာရေးစင်ကောမှုကြီးတာပေါ့ဘယ်ဘယ်ဖက်မှလဲဒါလည်းလုံးနိုင်တာမရှိတလို့ရှိတဲ့ကျွန်တော်တို့အထွက်လဲဒီလာကျဲသွားတော့လုံးရတဲ့အလုံးရတန်းသွားတော့ကြံပြီးအစမလုံးနိုင်ကအခုလက်ရှိကအရာရေးအာဆိုရနေတာပေါ့ကျွန်တော်ရဲ့ခံယူမှုတွေမရတော့ပေါ့နော်ဒီတိတ်ကြောလုံးကအဲ့လိုဖြစ်နေတာပေါ့
အာကိုစရာဆေးရုံဆေးကမရှိတော့လို့ကျန်းမာရေးအတွက်စိုးရိမ်နေရတဲ့အထက်အသက်33နှစ်အရွယ်ကိုဝင်ဆောင်တဲ့မဟန်ရင်လည်းပါဝင်ပါတယ်။မဟန်ရင်ကကိုဝင်ခုနှစ်လတဲ့ဝင်ချိန်ကစပြီးကလေးနေထားမှန်မှန်လာကြောင်းစောင်းဖွေးဆေးရုံမှာအပတ်စဉ်စမ်းသပ်စစ်ဆေးမှုတွေလုပ်နေရတဲ့သူပါ။ဒါပေမဲ့အခုတော့အဲ့ဒီစမ်းသပ်ကုသမှုတွေသူမရနိုင်တော့ပါဘူး။အခြားနေရာကဆေးကန်းတွေကိုတွားပြီးဆေးဆက်ကုသဖို့ဆိုတာကလည်းတိုက်ပွဲတွေကြောင်းတွားလာရတာစိတ်ချလုံခြုံမှုမရှိဘဲစိုးရိမ်စိတ်တွေရှိနေတယ်လို့မဟန်ရင်ကပြောပါတယ်။အခုတော့မပြေဆုံးတဲ့ဆေးဝါးဆောင်ရှောက်မှုတွေနဲ့ပဲအဆင်ပြေသလိုကလေးမွေးရတော့မဲ့အခြေအနေဖြစ်နေပါပြီ
။ဘလို့ဆိုရင်ရလဲဆိုရင်ကလေးမွေးတဲ့ချိန်ပေါ့နော်ကလေးမွေးတဲ့ချိန်ဆိုအကြောက်ဆုံးတဲ့ချိန်ပေါ့။အခုကဆရာဝန်ဆရာမမရှိလေကြောက်ရတယ်။ကလေးမွေးလာခဲ့မွေးပြီးပြီဆိုတော့အသားဝါမှလည်းကြောက်ရတယ်။နောက်ပြီးမှအဖျက်တဲ့မှလည်းကြောက်ရတယ်။မွေးလာပြီးနဲ့အရွှေအကြံခင်မှလည်းကြောက်ရတယ
်။ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကဖေကုံမြို့ဟာအရင်ကဆိုစေကန်းတွေနဲ့တိုက်နယ်စေုံလည်းရှိသလိုလမ်းမဆက်တွေလည်းကောင်းပြီးကျမ်းမာရေးဆောင်ရှားမှုလက်လက်မီတဲ့ဒေသတစ်ခုဖြစ်ခဲ့ပါတယ်။ဒါပေမဲ့အာနာသိမ့်ပြီးနောက်ပိုင်းဒီအခြေအနေတွေဟာပြောင်းပြန်ဖြစ်ခဲ့ရပါတယ်။ကမ္ဘာအနှံ့ကကျမ်းမာရေးလုပ်ငန်းတွေပေါ်ပြီးနေတိုက်ခိုက်မှုတွေကိုမှတ်တမ်းပြုစုနေတဲ့ Insecurity Insight အဖွဲ့ကတော့မြန်မာနိုင်ငံမှာအာနာသိမ့်ချိန်ကနေခုနှစ်မေလ31ရက်နေ့အထိတနိုင်ငံလုံးမှာကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးလုပ်ငန်းတွေပေါ်တိုက်ခိုက်မှု943ကြိမ်ရှိတယ်လို့ဖော်ပြပါတယ်။ဒီကြောင်တိုက်ခိုက်မှုတွေကိုတော့သခိုင်းနိုင်အထက်ပိုင်းနဲ့ကယားပြည်နယ်တွေမှာအများဆုံးလုပ်ခဲ့တယ်လို့ဖော်ပြပါတယ်။အဲ့ဒီဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုတွေလုပ်နိုင်တဲ့နည်းလမ်းတွေကအခြေအနေပေါ်မူတည်ပြီးလုပ်ရတဲ့ရွေးရှားကျန်းမာရေးစောင့်ရှောက်မှုပုံစံဟာရွေးချယ်စရာတခုဖြစ်လာပါတယ်။ဒေါက်တာနန်းဝင်းကလက်နက်ကင်တိုက်ပွဲတွေပြင်းထန်တဲ့သခိုင်းနိုင်ပလဲမြို့နယ်မှာစစ်ကူသားမှုတွေပေးနေတဲ့စီဒီအန်ဆရာဝန်တို့ပါ။သူနဲ့အတူအခြားဆေးဝန်ထမ်းတွေဟာလေကြောင်းတိုက်ခိုက်မှုတွေအပါအဝင်ဆေးကုသရေးလုပ်ငန်းတွေပေါ်တိုက်ခိုက်လာနိုင်တဲ့အခြေအနေတွေပေါ်စိုးရိမ်စိတ်တွေနဲ့အမြဲသတိမပြတ်ထားပြီးအလုပ်လုပ်နေရတယ်လို့ဒေါက်တာနန်းဝင်းကဆိုပါတယ
်။မောနာမကနေကျွန်တော်တို့လေရင်တက်ပြီးပြန်နေတယ်ကျွန်တော်တို့အားလုံးဆောင်ပါတယ်နော်။ဆက်ချင်းနေနေခါစီရုံနေရတာတယ်။အပရိဒေနိုဂီဒီမတာသာလူနာလူနာအဆုံးမှာကျန်တဲ့ဆေးဝါးပေါ့နော်။ဘိုက်တာဆေးဝါးလေးတွေကကျွန်တော်တို့တည်နိုင်တဲ့ညတွေကိုဟိုရအောင်တည်ပြီးတော့ကျွန်တော်တို့ဒီနေရာဆောက်ပြီးတော့လှုပ်ရှားကြရတဲ့အနာဆိုတော့ဟိုကျွန်တော်တို့ဒီရှေးလိုက်ကြောင်းလိုက်လှုပ်လိုက်ရှားလိုက်ဖြင်းတော့ပြည်ပြည်ပဲလိုက်လူနာရှေးလိုက်ပေါ့ဗျာနော်ဒါကတော့ဒီကလာရဲ့ဟိုပုံတန်အတိုင်းပါပဲ။အော်ရှောင်းနေပြီးရှားပြီးတော့ကျွန်တော်တို့ဖြစ်နိုင်တဲ့နေရာကနေကျွန်တော်တို့ဇမကြီးကိုလက်ပတ်ပေးနေရတယ်ဗျာ
။နိုင်ငံတကာဥပဒေတွေမှာတော့ဇမကြီးလုပ်ငန်းတွေနဲ့အဆောက်အုံတွေကိုစီရေးပြတ်မှတ်မထားရဘူးဆိုတဲ့တားမြစ်ချက်တွေရှိပါတယ်။ဒါပြင်ဆေးရုံဆေးခန်းတွေကိုလည်းစည်ရည်ရွယ်ချက်တွေအတွက်အသုံးပြုတာကိုလည်းတားမြစ်ထားပါတယ်။စောင့်မွေးဆေးရုံကိုလေကြောင်းကဘုံကျဲတိုက်ခိုက်တာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်လာတာမျိုးမရှိပါဘူး။ဒါပေမဲ့စစ်တပ်လိုလာတဲ့ပြည်ပမီဒီယာသတင်းစာမျက်နှာမှာတော့ ဒေသခံတော်လှန်ရေးသမားတွေဟာစေယုံမှာစခန်းချခဲ့တယ်လို့ဖော်ပြပါရယ်။စောင့်မွေးစေယုံတာဝန်ခံကတော့ဒါနဲ့ပတ်သက်ပြီးညင်းဆိုပါရယ်။စောင့်မွေးစေယုံတိုက်ခိုက်မှုမဖြစ်ခင်တပတ်အလိုကဧပြီလအကျွမ်းမှာပဲနောက်ထပ်တိုက်ခိုက်မှုတစ်ခုဖြစ်ခဲ့ပါသေးတယ်။ဧပြီလ17ရက်နေ့ကစကိုင်းတိုင်းနဲ့မကွေးတိုင်းအဆက်ကမြိုင်မြို့နယ်မကြီးကန်ကြီးရွာကတိလက်တိုက်နယ်စေယုံကိုစစ်တပ်ကတိုက်ခိုက်ရေးရဟတ်ရင်တွေတုံးပြီးလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။တိုက်ခိုက်မှုပြီးရနောက်မကြီးကန်စေယုံတွင်ကနေတော်လိုင်းအင်အားစုတွေရဲ့ G8 တွေလက်နက်တွေနဲ့ဘုံးတွေတင်ဆက်ရမိခဲ့တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ပါတယ်။မကြီးကန်စေယုံတာဝန်ရှိသူကတော့ဒီပြောဆိုမှုကိုညင်းဆိုပြီးဒီစေယုံကဒေသခံတွေကိုထူကိုထားလုပ်ထားတဲ့ကျမ်းမာရေးလုပ်ငန်းတစ်ခုတက်တက်သာဖြစ်ပြီးဗမ်းမလိုက်တဲ့စေကူတာမှုတွေသာလုပ်နေတာဖြစ်တယ်လို့ပြောဆိုပါတယ်
။ကျွန်တော်တို့စေယုံကဟိုဘယ်လိုလူမျိုးတွေလာလာကျွန်တော်တို့စေဝါဆောင်ဆောင်မှုပြုတာမှုဆိုတာဘေးမှာရဲတွေလာခဲ့တယ်။စစ်တပ်တွေကိုလည်းလာခဲ့ပြီးတရားရလာခဲ့တယ်ဆိုရင်ကျွန်တော်တို့ပြုနေမှာဟိုဒီလိုလာရဲဖို့လာဖို့ပဲလိုတယ်ဒီစေယုံထဲမှာကျွန်တော်တို့လုံးဝတာဝန်ခံပြီးတော့ခုဟိုအဲ့လိုမျိုးဆိုတော့ကြတာဟိုသူတို့ရဲ့စီရေးပြင်းနဲ့မဟုတ်တဲ့နေရာတွေဟိုအထူးသဖြင့်ဒါစေယုံပြေပြန်လို့ဟာမျိုးနော်ကြောင်းလိုဟာမျိုးတွေလုံးဝတော့ဖြစ်တင်မှုရ
နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကမြန်မာ researcher မတ်မန်နီမောင်ကတော့သူတို့ရရှိထားတဲ့သတင်းတွေအရဒေသခံတော်လှန်ရေးအစိုးရကဒီစေယုံတွေကိုစီရေးရည်ရွယ်ချက်တွေအသုံးပြုတာမျိုးမတွေ့ရဘူးလို့ဆိုပါရယ်။ဒါကြောင့်ဒီတိုက်ခိုက်မှုတွေဟာစစ်ရာဇဝမှုတွေအဖြစ်ယူဆနိုင်မှုပဲရှိနေပါရယ်။ဒါပေမဲ့အရသာပြည်သူတွေကိုအကာအကွယ်ပေးဖို့ဆိုတာကစစ်တပ်ရောဒေသခံ PDF တွေဘက်ကရောနှစ်ဖက်စလုံးမှာတာဝန်ရှိတယ်လို့မတ်မန်နီမောင်ကဆိုပါရယ်
။ Even if the PDF are there, even if they are using these facilities,
PDF တွေရှိနေတယ်ဆိုရင်တော့ဒါမှမဟုတ် PDF တွေကဒီကျမ်းမာရေးအစအုံတွေအသုံးပြုနေရယ်ဆိုရင်တော့မှစစ်ကြံအနေနဲ့နိုင်ငံတကာဥပဒေအရဒေသခံအရက်သားပြည်သူတွေကိုအဲ့ဒီနေရာကနေရှောင်တိန်နိုင်အောင်လုံလောက်တဲ့သတိပေးမှုကြီးအရင်ပေးဖို့လိုအပ်တယ်။အဲ့လိုသတိပေးရအောင်လည်းလုပ်ခဲ့ပုံမရအောင်စစ်ကြံတင်မဟုတ်ဘူး PDF တွေဘက်ကလည်းအရက်သားတွေထိခိုက်နေတာကိုရှောင်ပြီးကြိုတင်ကာကွယ်မှုတွေလုပ်ဖို့လိုအပ်တယ်။အရက်သားတွေအများကြီးရှိနေတဲ့နေရာမျိုးတွေကိုအသုံးမပြုဘူးဆိုတာမျိုးသူတို့ဘက်ကတေးချအောင်လုပ်ဖို့လည်းလိုတယ်
မြို့နယ်၃ခုလောက်ကဒေသခံတွေကျမ်းမာရေးအတွက်အားထားနေရတဲ့မြိုင်မြို့ကမကြီးကန်စေယုံကတော့သူတို့ရဲ့ကျမ်းမာရေးလုပ်ငန်းတွေကိုရပ်တန့်ထားရပါပြီ။မကြီးကန်စေယုံတာဝန်ခံကတော့စေယုံပြန်ဖွင့်ဖို့ဖြစ်နိုင်အောင်မလားဆိုတာမသိနိုင်သေးသလိုဒေသခံတွေအတွက်ကျမ်းမာရေးစောင့်ရှောက်မှုတွေမရနိုင်တော့မှကိုစိုးရိမ်စိတ်တွေရှိနေပါတယ်
။ကျမ်းမာရေးစောင့်ရှောက်မှုတိုင်းကိုစဉ်းစားကြည့်ရင်တော့ကိုဟိုရှင်နေတဲ့အဖြစ်သွားပြီ။ဒီဒီမှာဒီလိုမျိုးစေယုံပြန်လည်တက်ဖို့ဆိုရလေကျွန်တော်တို့ကဟိုအဲ့လောက်ကြီးမစင်စားဝင်တော့ဘူးရပုံမနေနေပြောရရင်နောက်ပြီးဆရာဝင်နေကိုယ်တိုင်ဒီစေဝန်တန်းတွေဒီကော်လာနေရာတွေကိုယ်တိုင်အဲ့လောက်ကြီးကြောင်းကြာရင်တို့အခုညတော့မဟုတ်ရတော့တော်တော်ခက်ခဲသွားလိမ့်မယ်ထင်တယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒုသံအဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့လက်နက်ကင်ပဋိပက္ခတွေကြောင့်စေဝါကူတာခွင့်မရရှိတဲ့အကြောင်းတွေကိုတင်ပြထားတဲ့ဒို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့ဒီမိုကရေစီလူ့အခွင့်အရေးခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါောင်းမယ်။မြန်မာနိုင်ငံတစ်ခွမ်းမှာစင်မီကြောက်ရောက်အိုးအိမ်ဆွမ်းကွာထွက်ပြေးနေရသူတွေများလာတဲ့အပြင်စီးပွားရေးကျဆင်းလာပြီးအလောက်ကန်ရှားပါလာနေခြင်းမှာလူကုန်ကူးမှုတွေများပြားလာနိုင်ခြင်းရှိနေပါတယ်။အမျိုးသားညီညွတ်ရေးဆွေးနွေးအန်ယူဂျီမှာကလူကုန်ကူးမှုမူဝါဒနဲ့လုပ်ငန်းစဉ်တွေရှိတဲ့မှာသလား UNIAP ကမဲခေါင်ဒေသအတွင်းလူကုန်ကူးမှုဆိုင်ရာကုလသမဂ္ဂအစီအစဉ်မှာလောက်ကန်ခဲ့မှုတွေဒေါက်တာအီကလျာမိုးကိုဦးတင်မောင်တန်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းလူကုန်ကူးမှုဆိုင်ရာစီရင်ခံစာတစ်စောင်ကိုဂျွန်လအတွက်ကထုတ်ပြန်လိုက်ပါတယ်။ဒီဘက်မြန်မာနိုင်ငံရဲ့လူကုန်ကူးမှုအခြေအနေနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးတင်ပြပေးဖို့ဖိတ်ခေါ်ထားသူကတော့ UNAP မဲခေါင်ဒေသအတွင်းလူကုန်ကူးမှုဆိုင်ရာကုလသမဂ္ဂအစီအစဉ်နဲ့ The Freedom Fund အဖွဲ့မြန်မာနိုင်ငံကိုယ်စားလှယ်ဖြစ်နေဆောင်ရွက်ခဲ့ဘူးတဲ့ဒေါက်တာအီကလမိုဖြစ်ပါတယ်။မင်္ဂလာပါဆရာမကြီး။ဟု
တ်ကဲ့မင်္ဂလာပါဆရာ
။ဟုတ်ကဲ့ဆရာမကြီးဒီလူကကူးမှုကိစ္စဟာလူခွင့်ရေးကိစ္စဖြစ်နေကျွန်တော်တို့သဘောထားလို့ရမယ်။
တေချာပေါ့ရပါတယ်ဆရာ။အဲလူကကူးမှုဟာလူခွင့်ရေး ချိုးပေါက်ခံရခြင်းကိစ္စဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့လူတူဦးကိုခြားလူတူကနေပြီးတော့ကိုပစ္စည်းတွေကိုရောင်းဝယ်ပြုတယ်။ပုံကူးတယ်ဆိုတာအခြေခံလူခွင့်တံမိုးတွေကိုချိုးပေါက်လိုက်ခြင်းစော်ကားလိုက်ခြင်းပဲဖြစ်ပါတယ်။ကျွန်တော်တို့ကုလသမဂ္ဂရဲ့လူခွင့်ကြီးညာစာတမ်းမှာဆိုလို့ရှိရင်လည်းဒီစာပိုက်1, 3နဲ့4တို့ဟာဆိုလို့ရှိရင်လူကုန်ကူးမှုခံရတဲ့သူတွေဟာလူခွင့်ချိုးပေါက်ခံရခြင်းဆိုရင်လူခွင့်ကိုဆုံးရှုံးခြင်းဖြစ်တယ်ဆိုတာကိုအတိအလင်းဖော်ပြနေတဲ့စာပိုက်တွေရှိပါတယ်။စာပိုက်4မှာဆိုလို့ရှိရင်ပို့လို့တောင်မှပဲအဲတိတိလင်းလင်းဟိုတိုက်ရိုက်ပြောထားတာရှိပါတယ်။အဲညီသူတို့တို့ရောမြကြေးကျုံပြခံရခြင်းသို့မဟုတ်ကြေးကျုံတော့ခန်းစစ်ခံရခြင်းမရှိစေရလို့ပြောထားတာရှိတယ်။ဆိုတော့ဒီစာပိုက်တွေဟာဒီစာပိုက်တွေမှာပါတဲ့လူခွင့်တွေအားလုံးဟာလူကုန်ကူးခံရသူတွေအနေနဲ့ဆုံးရှုံးသွားတာဖြစ်တဲ့အတွက်ကြောင့်လူကုန်ကူးမှုဟာအဆိုးအဝါဆုံးသောလူခွေရေးချိုးပေါက်ခံရခြင်းတိဆိုင်ရာဖြစ်တယ်လို့သဘောထားမှာဖြစ်ပါတယ်ဆရာ
။ဟုတ်ကဲ့ဒီအမေရိကန်အစိုးရရဲ့ပတ်မှတ်ချက်ထဲမှာမြန်မာနိုင်ငံကို Tier 3ထဲမှာဘာမို့အုပ်စု3ထဲမှာကျွန်တော်တို့အများအားဖြင့်ထည့်ထားတာတွေ့ရတယ်။ဘာကြောင့်ဒီလို3ထဲကိုကျွန်တော်တို့ကရောက်နေရလဲ
။ဒီခုနှစ်2023ခုနှစ်အစီရင်ခံစာအထိတောက်လျှောက် Tier 3ထဲမှာဆိုရင်16နှစ်ဆက်တက်ရှိပါတယ်။9နှစ်ကလွဲလို့ရှင်ပေါ့နော်။ဘာကြောင့်လဲဆိုလို့ရှင်စစ်တပ်ရဲ့ဒီအတင်းအာရမလုတ်အားခိုင်းစေတဲ့မူဝါဒနဲ့လုတ်ရက်တွေကြောင့်လို့ပြောရမှာဖြစ်ပါတယ်။ကျေးရွာတွေမှာဒီစစ်တပ်ကနေပြောမှာသွားလာတဲ့ဒေသတွေစစ်ပွဲရှိနေတဲ့ဒေသတွေမှာရှိတဲ့ရက်သားတွေကိုခလေးသူငယ်တွေအပါအဝင်ဒီရက်သားတွေကိုဒီစစ်တပ်ရဲ့ပစ္စည်းတွေတည်ဆောင်ဖို့ပေါ်တာဆွဲတယ်။တခါဒီမိုင်းနေရှင်းလင်းမှုအတွက်လည်းအသုံးချရတယ်။အခုဆိုလို့ရှိရင်လူသားတိုင်းဖြစ်နေအကာအကွယ်ယူဖို့အတွက်ကိုအသုံးချတာရှိပါတယ်။ဆိုတော့ဒီလိုမျိုးဒီရက်သားတွေကိုအတင်းအာဓမခိုင်းစေခြင်းမူဝါဒနဲ့ဒီလုံရက်တွေရှိနေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့နိုင်ငံဟာအဓိကဒီဟာ3ထဲမှာအများအားဆက်လက်မတက်ပါနေတာဖြစ်ပါတယ်။နောက်တစ်ချက်အနေနဲ့ဖြည့်ဆွက်ပြောလို့ရတာကတော့ဒီစစ်တပ်ရောဒီကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောနှစ်ဖက်စလုံးကနေပြီးတော့မှကလေးသူငယ်စစ်သားစုဆောင်းခြင်းနဲ့အသုံးပြုခြင်းတွေရှိပါတယ်။အဲဒါကလည်းပဲတရားသူတွေကိုသတ်မှတ်ခံရစေတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ
်။ဟုတ်ကဲ့ဆရာမ။အခုဆိုလို့ရှိရင်ကျွန်တော်တို့ဒီရွှေကုတ်ကိုအွန်လိုင်းအလိညာစီးပွားရေးလုပ်ငန်းပေါ့နော်။ဆိုတော့ဒီလုပ်ငန်းကလည်းတရုတ်ကရွှေကိုင်းနေတဲ့ဆက်ဆက်နေတဲ့ဆိုပြီးတော့တည်င်းနေမှာကျွန်တော်တို့ဖတ်ရတယ်။ရှမကအတင်းအဓမ္မထိန်းချုပ်လက်ထပ်ဖို့အတွက်အမျိုးသမီးတွေကိုကုန်ကူးတာတာစီကာကွယ်ရေးအလုပ်တွေကိုလုပ်ခဲ့တယ်လို့လည်းကျွန်တော်သိပါတယ်။ကျွန်တော်ဒါကလည်းတရုတ်နိုင်ငံနဲ့လည်းဆက်ဆက်နေတာများတယ်လို့ကျွန်တော်နားလည်တယ်။နော်။ကျွန်တော်ဒီလိုမျိုးလူကုန်ကူးမှုတွေကမြန်မာနိုင်ငံတနင်္ဂနွေနေ့တွေပတ်သက်တာပေါ့ပဲနဲ့တရုတ်နိုင်ငံလည်းဒါပတ်သက်လာတာမျိုးတွေရှိတာမြင်တာပဲ။ဆိုတော့ဒီအဖြစ်တွေကိုတားဆီးဖို့နော်။ဆမရဲ့အတွေ့အကြုံကဆိုရင်တရုတ်နိုင်ငံနဲ့အလုပ်လုပ်ရခုချက်တွေဘာတွေရှိလဲဆမ။
အဓိကစိန်ခေါ်ချက်တွေကတော့တရုတ်နိုင်ငံနေနဲ့ပူးပေါင်းဆောင်ရွက်မှုမှာတိတိယပူးပေါင်းဆောင်ရွက်မှုမရှိပါဘူး။တရုတ်နိုင်ငံနေနဲ့မှာဒီသူတို့ရဲ့ဥပဒေတွေကလည်းပဲလူကုန်ကူးမှုတားဆီးတိုက်ဖျက်ရေးကိုပံ့ပိုးကူညီမှုမရှိပါဘူး။ဥပမာဆိုလို့ရှိရင်ဒီအတင်းအဓမ္မတင်းများလက်ထက်ချင်းဆိုင်ရာဒီလိန်ပိုင်းဆိုင်ရာလူကုန်ကူးခံရတဲ့ကလေးသူငယ်မိန်းကလေးတွေအတွက်အမျိုးသမီးတွေအတွက်ဆိုလို့ရှိရင်ဒီလိုကျူးလွန်တဲ့သူတွေကိုပြစ်ဒဏ်ပေးမဲ့တိမှုမရှိပါဘူး။ဒီလိုပဲဒီအတင်းအဓမ္မလုံအောင်ခိုင်းစေမှုအတွက်မှာလည်းပဲသူတို့ဒီတုပ်ဆိုးရအနေနဲ့မှာပြစ်ဒဏ်ပေးခြင်းမရှိပါဘူး။ကျူးလွန်သူတွေကိုပြစ်ဒဏ်ပေးခြင်းမရှိပါဘူး။တခါဒီကျမတို့ဒီလူကုန်ကူးမှုဆိုင်ရာအချက်လက်တွေလူကုန်ကူးခံရသူများဆိုင်ရာအချက်လက်တွေနဲ့လူကုန်ကူးမှုကျူးလွန်သူတွေပြစ်ပေးတဲ့အချက်လက်တွေအစရှိသဖြင့်အချက်လက်တွေကိုမျှဝေခြင်းဆိုင်ရာမှာလည်းပဲတနိုင်ငံနဲ့တနိုင်ငံမျှဝေခြင်းမှာလည်းပဲဝင်လင်းမြင်သာမှုအားနည်းပါတယ်။ဒီကျမတို့ဒီဒါအပြင်ပေါ့နော်လူကုန်ကူးခံရသူတွေကိုနိုင်ငံတကာဥပဒေအရရောသက်ဆိုင်ရာဥပဒေကိုမိမိတို့အပြည့်ရင်းဥပဒေတွေအရရောလူကုန်ကူးခံရသူတွေကိုကာကွယ်ဆောင်ရှောက်မှုပေးရမယ်အစားတရုတ်နိုင်ငံမှာတော့လူကုန်ကူးခံရတဲ့မျိုးသမီးလေးတွေမျိုးသားလေးတွေကိုပြစ်ဒဏ်ဒီပေါ့နော်ဟိုလာဝကဥပဒေမျိုးနဲ့ပြစ်ဒဏ်ပေးခံရတာမျိုးတွေလည်းတွေ့ရှိရပါတယ်နောက်ဥပမာအနေနဲ့ဆိုရင်တော့လူကုန်ကူးခံရတဲ့ဒီလက်ထပ်ထင်းများခြင်းခံရတဲ့မျိုးသမီးလေးတွေကသူတို့ရဲ့အိမ်ထဲကနေထွက်ပြေးပြီးတော့မှတရုတ်ရဲကိုတွတ်တိုင်တဲ့အခါမှာဆောင်ရှောက်ရမယ်အစားကာကွယ်ပေးရမယ်အစားသူတို့ရဲ့အိမ်ကိုပြန်ပို့တာတခါသူတို့ကိုပြန်ပြီးတော့မှတော့မှပဲအရေးယူအပြစ်ပေးတာမျိုးတွေတွေ့ရပါတယ်အဲဒါကြောင့်မလို့တရုတ်နိုင်ငံနဲ့အလုပ်လုပ်တဲ့အခါမှာတော့
အဲ့လိုစိန်ခေါ်မှုတွေဟာအများပြပါတယ်ဆရာဟုတ်ကဲ့ဆရာဒီကျွန်တော်တို့ရွှေကုတ်ကိုဆိုလို့ရှိရင်လည်းဘောနော်ဒါဒီတိုင်းနာလည်းလည်းကိုက်တက်ဖက်တစ်ဖက်နဲ့ပတ်သက်နေတယ်ဆိုပြီးသတင်းတွေမှာကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဒီ
ဒါစီမူဝါဒတဲ့ဟာအန်ယူဂျီဆိုတာနေနဲ့စတင်ပြီးတော့မှအားချမှတ်ပြီးတော့မှခေါ်ဆောင်မှုလိုပါတယ်ဆရာမများကြီးကျေးဇူးတင်ပါတယ်ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာအခုလူကုန်ကူးမှုဆိုင်ရာကိစ္စရတွေနဲ့ပတ်သက်ပြီးမိမိရဲ့အတွေ့အကြုံကိုသူတို့ကိုမျှဝေသွားသူကတော့ The Freedom Farm အဖွဲ့မန္တလေးရဲ့ကိုယ်စားလှယ်ဖြစ်နေဆောင်ရွက်ခဲ့ပြီးတော့ဒေါက်တာဦးပြာမို့ဖြစ်ပါတယ်ကျွန်တော်တမောင်တမ်းပါ
ဒါကတော့ဥတီမောင်တန်အပတ်စဉ်တင်ပြတဲ့ဒီမိုကရေစီလူခွင့်နဲ့ခေပြန်ကပအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOA ရဲ့တင်းငွေနေနေမတဲ့ဘက်အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လင်းနေပါတယ်။မကြာမီပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရယာတွေနဲ့အနာဂတ်ကပအစီအစဉ်ကိုဆက်လက်တင်ပြပေးပါဦးမယ်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီ
သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနင်္ဂနွေနေ့နေ့မနက်ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ် Radio တန်လွင့်အစီအစဉ်တွေကိုတော့ line meter 25 kHz 11113ည line meter 40 kHz 9413ည line meter 51 kHz 5805တို့ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ်အခုတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုတင်ဆက်မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ဖြစ်ပါတယ်ထိုင်းနိုင်ငံကြားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့ကိုတွေ့ဆုံခဲ့ပေးတာဟာတကယ်ပဲနိုင်ငံရေးအရာစတင်ဆောင်ရွက်လိုတဲ့သဘောလားဒါမှမဟုတ်မြန်မာအရေးနဲ့ပတ်သက်လို့ကွဲလွဲမှုတွေရှိနေတဲ့အာဆီယံကိုစစ်ကောင်စီဘက်ကတံပြန်ထိုးနှက်တာလားဒါအပြင်လက်ရှိအခြေတဲ့ဖြစ်နေတဲ့ထိုင်းနိုင်ငံရေးအကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကျွန်တော်ဇော်မိုးကျော်ကပဲဆက်ပြီးတင်ပြပေးပါမယ်
ကြတဲ့ဇူလိုင်လ17ရက်နေ့ကနေ14ရက်နေ့အထိအာဆီယံနိုင်ငံကြားရေးဝန်ကြီးများအစည်းအဝေးနဲ့အာဆီယံဒေသဆိုင်ရာဖိုရမ်အစည်းအဝေးတွေကိုအင်ဒိုနီးရှားနိုင်ငံမှာကျင်းပခဲ့ပါတယ်။ဒီအစည်းအဝေးကနေမြန်မာနိုင်ငံကအကြမ်းဖက်မှုတွေရပ်တန့်ဖို့ဆွေးနွေးဖြေရှင်းဖို့နဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ဖို့အဓိကတိုက်တွန်းခဲ့ပါတယ်။အင်ဒိုနီးရှား၊မလေးရှား၊အမေရိကန်၊ကနေဒါ၊ဥရောပသမဂ္ဂတို့ကအာဏာသိမ်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအကြမ်းဖက်တိုက်ခိုက်မှုပြသားတွေအပေါ်ခွဲခြားမှုမရှိဘဲတိုက်ခိုက်မှုတွေအပေါ်အပြင်းအထန်ဝေဖန်ရှုံချခဲ့ကြပါတယ်။ဒါပေမဲ့လည်းမြန်မာအရေးချင်းကပ်ဆောင်ရွက်ရာမှာအာဆီယံအတွင်းအုပ်စုနှစ်ခု꽌နေတယ်လို့ဖြစ်နေပါတယ်။ထိုင်း၊ကမ္ဘောဒီးယား၊လာအို၊ဗီယက်နမ်ကတအုပ်စု၊အင်ဒိုနီးရှား၊မလေးရှား၊စင်ကာပူတို့ကတအုပ်စုလို့ဖြစ်နေပါတယ်။ဒီအစည်းအဝေးမတိုင်မီရက်ပိုင်းမှာပဲမြန်မာစစ်ကောင်စီဟာဖမ်းဆီးထားတဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်နဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးဒွန်ပရာမုတ်ဝီနိုင်နဲ့တွေ့ဆုံဝင်ပေးခဲ့ပါတယ
် An approach of the friends of Myanmar yeah we would like to see the settlement peaceful settlement
ဒါဟာမြန်မာနဲ့ပတ်သက်တဲ့ချင်းကပ်မှုတစ်ခုပါငြိမ်းချမ်းစွာဖြစ်ရှင်းတာကိုကျွန်တော်တို့မြင်လို့ပါတယ်ဒေါအောင်ဆန်းစုကြည်ကျမ်းပါစွာရှိပါတယ်နှစ်နှစ်ကြာပြီးတဲ့အခါဒါဟာအပြူသဘောဆောင်တဲ့တူးတက်မှုတစ်ခုပါလို့ထိုင်းနိုင်ငံကြားရေးဝန်ကြီးကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်အာဆီယံကိုယ်စားလှယ်ကုလသမဂ္ဂကိုယ်စားလှယ်နောက်ဆုံးတရုတ်ကိုယ်စားလှယ်နဲ့တောင်တွဲခွင့်မပေးဘဲထိုင်းနိုင်ငံကြားရေးဝန်ကြီးနဲ့တွဲခွင့်ပေးတာဟာအာဆီယံကချမှတ်ထားတာတွေကိုမလိုက်နာဘဲအာဆီယံအတွင်းပုံမှုကွဲပြားအောင်စစ်ကောင်စီဘက်ကတံပြန်ထိုးနှက်တာလားလို့သုံးသပ်မှုတွေရှိပါတယ်မြန်မာရေးစောင့်ကြည့်နေတဲ့1990 NLD လွတ်တော်အမတ်ဟောင်းလည်းဖြစ်တဲ့ဒေါက်တာတင်းစုကအခုလိုမြင်ပါတယ်
ဒီလိုတွေးတင်ချက်ကလည်းတကယ်ကိုတွေးစရာတစ်ခုဖြစ်တယ်လို့ကိုကျွန်တော်မြင်ပါတယ်ဒီကနေ့အာဆီယံမှာဥက္ကဋ္ဌတာဝန်ကျနေတဲ့အင်ဒိုနီးရှားကစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာအာဆီယံထဲမှာအတက်ကြွဆုံးနဲ့ဆော်ရွက်တဲ့နိုင်ငံအဲ့ဒီကာလမှာဒီထိုင်းနိုင်ငံကပုံကိုအတွေ့ခံခြင်းဟာလက်ရှိအာဆီယံလုပ်နေတဲ့လေးရက်တည်းအပေါ်မှာစစ်ကောင်စီကသူတခြားအကြောင်းတွေလည်းရှိတာပေါ့နော်ဒီအာဆီယံကိုကြည့်လို့ရှိရင်တော့ဒါခွဲပြီးတော့ဆက်ဆံတဲ့သဘောလို့ဟိုယူဆရင်လည်းမမားလောက်ဘူးလို့ထင်တယ်ခင်ဗျာ
ထိုင်းနိုင်ငံကြားရေးဝန်ကြီးကတော့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံအနေနဲ့နေဆက်ဖြတ်ကျော်ရာဇဝတ်မှုတွေအပါအဝင်ရိုက်ခတ်ချက်တွေရှိတာကြောင့်အာဆီယံမူတည်နဲ့အညီချင်းကပ်ဆောင်ရွက်တာလို့ဇူလိုင်လ13ရက်နေ့ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့တွဲဆုံဆွေးနွေးရေးအတွက်လမ်းဖွင့်ထားတဲ့ဆိုတာကိုအတိပေးခဲ့တယ်လို့ထိုင်းနိုင်ငံကြားရေးဝန်ကြီးကဇူလိုင်လ12ရက်နေ့ဗုဒ္ဓဟူးနေ့မှာပြောဆိုခဲ့ကြောင်း AP သတင်းဌာနကရေးသားထားပါတယ်။တကယ်ပဲတွဲဆုံဆွေးနွေးရေးလမ်းပွင့်လာနိုင်ပါသလား။ဒါမှမဟုတ်စစ်ကောင်စီကအာဆီယံအစည်းအဝေးနဲ့နိုင်ငံတကာဖိအားရော့ကျအောင်ထိုင်းနိုင်ငံကြားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ခွင့်ပေးတာပါလား။ဒေါက်တာတင်းဆွေကတော့အခုလိုမြင်ပါတယ်
။မေကွာနှစ်ပိုင်းပဲ။ဘောင်းပိုင်းကတော့ဒေါအောင်ဆန်းစုကြည်ဟာနိုင်ငံရေးမတူညီမှုတွေဖြစ်တဲ့ဖြစ်တိုင်းရှိတဲ့ရှိတိုင်းသူကတွဲဆုံဆွေးနွေးရေးနီလန်ကိုဒီဇိုင်းမမသုံးခဲ့တဲ့ကောင်းဆောင်တယောက်ဖြစ်တဲ့အတွက်တွဲဆုံဆွေးနွေးမှုဆိုရဲအတုံးလုံးပါတယ်လို့ကျွန်တော်မြင်ပါတယ်။နောက်တစ်ချက်ကစစ်ကောင်စီဟာသူအလားပင်ကလေးကဒီနှစ်နဲ့သူတို့ကိစ္စပြီးမယ်လို့ယူဆရတာလေအခုသုံးနှစ်ပြည့်ရောက်လာတော့လမ်းစားမမြင်တဲ့အနေအထားမှာသူကလည်းပဲသူ့ချက်ပေါက်ကိုလက်ရှိနေတဲ့ချက်ပေါက်ကိုယူဖို့ပဲနော်ယူကောက်ပွဲရလေ ဟိုအဆက်မပြေသေးတော့သူဟာနိုင်ငံကဖိအားတစုံတရာရော့အောင်လက်ခံလိုက်တဲ့လက်ခံမှုတစ်ခုဖြစ်တယ်လို့ကျွန်တော်မြင်တယ
်။တကယ်တမ်းသက်ဆောင်ဆွေးနွေးရေးဟာအာဆီယံနဲ့နိုင်ငံတကာကတိုက်တွန်းတယ်လို့အကြမ်းဖက်မှုတွေရပ်တန့်ပြီးမှသာဖြစ်နိုင်မယ်လို့ယူဆကြောင်းနဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဝင်ပေးတာဟာ breakthrough အတက်အတဲတစ်ခုကိုစတင်ဖြင်းရှင်းလိုက်တာမျိုးမဟုတ်ဘဲအပြုသဘောဆောင်တဲ့ခြေလှမ်းတရားလို့သာရှုမြင်မိတယ်လို့လည်းဒေါက်တာတင့်စွေကပြောဆိုခဲ့ပါတယ်။အခုလိုအချိန်မှာပဲထိုင်းနိုင်ငံမှာတော့ဇူလိုင်လ13ရက်နေ့ဂျာတာပတင်းတွေကလွှတ်တော်မှာဝန်ကြီးချုပ်အသစ်ခန့်အပ်ဖို့မဲခွဲရမှာ Move Forward Party ခေါင်းဆောင်ပီတာလင်ထရနက်ဟာလိုအပ်တဲ့မဲအရေးအတွက်မရတဲ့အတွက်ဝန်ကြီးချုပ်ဖြစ်မလာခဲ့ပါဘူး
။ With the results of what happened in the parliament today, I accept it but I'm not giving up.
လွှတ်တော်မှာဒီကနေ့ဆုံးဖြတ်တာကိုကျွန်တော်လက်ခံပါတယ်။ဒါပေမဲ့လက်လျှော့အရှုံးပေးမှာတော့မဟုတ်ပါဘူးလို့သူကပြောဆိုခဲ့ပါတယ်။မဲအရေးအတွက်386မဲရဖို့လိုအပ်ရမှာ324မဲရခဲ့ပြီး52မဲလိုအပ်ခဲ့ပါတယ်။လွှတ်တော်အမတ်850ရှိတဲ့အနေနဲ့လွှတ်တော်အမတ်200ကမဲမပေးဘဲနေခဲ့ပါတယ်။ရာနဲ့ချီတဲ့ MSC ပါတီနဲ့သူ့ကိုထောက်ခံသူတွေဟာမဲခွဲတဲ့နေ့ကလွတ်တော်ရှိမှဆွေးနွေးခဲ့ပြီးထောက်ခံအားပေးခဲ့ပါတယ်။ဒါပေမဲ့လည်းလွတ်တော်ရဲ့ဆုံးဖြတ်ချက်ကိုစိတ်ပြတ်ခဲ့ကြပါတယ်။ဒါအပြင်ဇူလိုင်လ14ရက်နေ့တုန်းကလည်းဗန်ကောက်မြို့လယ်မှာဆန္ဒပြခဲ့ကြပါတယ်။အခုလိုအခြေအနေတွေကြောင့်ထိုင်းနိုင်ငံမှာနောက်ထပ်ဆန္ဒပြပွဲတွေဖြစ်လာမလားဆိုတဲ့စိုးရိမ်မှုတွေရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာတင်ပြလိုက်ရပါမယ်။ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့တာဖြစ်ပါတယ် VOA ကနေပြီးဆက်လက်အသံလွှင့်နေပါတယ်ဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ပြပါောင်းမယ်စီတွေ့သီးနှံလုပ်ငန်းရှင်တွေကိုဝန်ငွေကွင်း3နှစ်ကနေ9နှစ်အထိကင်းလုပ်ခွင့်ပြုမယ်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်ဓာတ်မြေဩဇာပိုသက်ဆေးကိုတာစနစ်နဲ့တင်သွင်းဖို့တတ်မှတ်ချက်ကြောင့်သွင်းအားစုဈေးတွေထပ်မံမြင့်တက်လာဖို့ရှိနေပါတယ်ဒီလိုသတင်းတွေအပြင်တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနဲ့လေယာစီးပွားသတင်းတွေကိုစူးစိပြီးတော့ Farmer Time Media အဖွဲ့ကတင်ပြထားပါတယ
်မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိတ်ပြူရစ်ချစ်သူများရှင်လဲချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်နဲ့သူကျမမေစဘဲကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့တင်းနေတဲမှာတော့စီထွက်တည်နယ်လုပ်ငန်းရှင်တွေကိုဝင်ငွေကုန်9နှစ်တိကင်းလုပ်ခွင့်ပြုမယ်ဆိုတဲ့တင်းနေစကြင်ပါလေ။ပြည်ရင်းကစီထွက်တည်နယ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမဲ့လုပ်ငန်းရှင်တွေကိုဝင်ငွေကုန်3နှစ်ကနေ9နှစ်တိကင်းလုပ်ခွင့်ပြုမယ်လို့ရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဒေါက်တာကန်စောကပြောပါတယ်ပြည်တွင်းလုပ်ငန်းရှင်ဖြစ်စေပြည်ပလုပ်ငန်းရှင်ဖြစ်စေစားသုံးစည်းကဏ္ဍအတွက်အထောက်ပံ့ပေးနိုင်မဲ့လုပ်ငန်းတွေမှာဝင်ရောက်လုပ်ကိုင်မဲ့ရင်းနှီးမြှုပ်နှံမှုတိုင်းပေါ်မှာဝင်ငွေကုန်ကင်းလုပ်ခွင့်ရရှိမှာဖြစ်ပါတယ်စစ်ကောင်စီဟာနိုင်ငံခြားငွေတုံးဆဲမှုကိုဆွတ်ချခြင်းနာပါဝင်လာမယ့်2025မှာစားသုံးစည်းလုံးဝမတင်သွင်းတော့ဘူးဆိုတဲ့ညီမှန်းချက်နဲ့လုပ်ငန်းရှင်တွေအပေါ်ဝင်ငွေကုန်ကင်းလုပ်ခွင့်ပြုလာဖြစ်တယ်လို့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တဦးကတုံ့တက်ပါတယ်မြန်မာနိုင်ငံမှာပြည်ရင်းစားသုံးစည်းလိုအပ်ချက်ကနှစ်စဉ်ဖြန့်မြန့်စီတန်းချိန်တပ်တန်းခန့်လိုအပ်ချက်ရှိနေရာကြောင့်ပြည်ပကနေနှစ်စဉ်စားသုံးစည်းတန်းချိန်6သိန်းလောက်တင်သွင်းနေရတာဖြစ်ပါတယ်။ပြည်ရင်းမှာစားသုံးစည်းလုံလောက်ဖို့အတွက်ဆိုရင်စီထွက်တည်နယ်စိုက်ပျိုးရေးနဲ့စီဆက်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုတွေမြင့်တက်လာဖို့လိုသလိုဝန်ကြီးဌာနဘက်ကဈေးကွက်ပေါ်ဆောင်ပေးရအပါအဝင်ချင်းငွေထုတ်ပေးဖို့လည်းလိုအပ်တယ်လို့စီဆက်လုပ်ငန်းရှင်တွေကအကြံပြုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိရင်2021ဇန်နဝါရီလအထိဈေးကွက်အတွင်းစားသုံးစည်းတပိတ္တာကို2500ကျပ်ထိတာဈေးများဆုံးရရှိခဲ့ပြီးလက်ရှိမှာတော့တပိတ္တာကို1000ကျပ်ထိစံချိန်တင်မြင့်တက်နေတာဖြစ်ပါတယ
်။တရားအသက်ဈေးနဲ့တည်ငြိမ်နေပါတယ်။ပြည်တွင်းမှာတရားလက်ကျန်ပမာဏနည်းပါးနေပြီးမြင်ပြည်တွင်းစားသုံးမှုကလုံလောက်ပြီးစင်းနတီငယ်နေတယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းဒုတိယဥက္ကဋ္ဌဦးဝင်းထေကပြောပါရယ်လက်ရှိပြင်သွင်းမှာတရားလက်ကျန်သသိန်းလောက်ရှိနေပြီးတရားဈေးကိုတော့ကမ္ဘာတရားဈေးအပြောင်းလဲပေါ်မူတည်ပြီးအယောင်ဝယ်ပြုလုပ်နေကြတာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လအတွင်းကကမ္ဘာတရားဈေးကွက်မှာတရားသဒ္ဒန်ကိုအမေရိကန်ဒေါ်လာ900ဝန်းကျင်ပေါက်ဈေးရှိခဲ့ပြီးလက်ရှိမှာတော့သဒ္ဒန်ကိုအမေရိကန်ဒေါ်လာ650ဝန်းကျင်ထိကျဆင်းသွားတယ်လို့ကုန်တွေတွေကဆိုပါတယ် ပြင်းထန်တဲ့ကြားစည်းကွက်မှာတော့ကုန်စည်တိုင်းလက်ကားစည်းအနေနဲ့တခြားသပိတ်တာကို3,100ကနေ3,300ကျပ်ထိပေါက်ဈေးရှိပြီးလက်လီစည်းကွက်မှာတော့သပိတ်တာကိုအနည်းဆုံး4,000ကျပ်ဝန်းကျင်ထိပေါက်ဈေးရှိနေပါတယ်။စက်တအာနာမတိန်ခင်2020ခုနှစ်အတွင်းကတော့ပြင်းထန်စည်းကွက်မှာတခြားသပိတ်တာကိုအမြင့်ဆုံးဈေး1,000ကျပ်သာရှိခဲ့တာဖြစ်ပါတယ်။
တမျိုးစားပုတ်သက်စီကိုရာစနစ်နဲ့တင်သွင်းမှုတတ်မှတ်ချက်ကြောင့်တွင်းအားစုစည်းတွေထပ်မံမြင့်တက်လာဖို့ရှိနေပါလေ။တမျိုးဩဇာတင်သွင်းမှုကိုစိုက်ပျိုးရေးမွေးမြူရေးနဲ့ဆက်မြောင်းဝန်ကြီးဌာနမြန်မာနိုင်ငံမျိုးစိမြေဩဇာနဲ့စိုက်ပျိုးရေးစည်းလုံခြုံရေးများအတင်းတို့ပူးပေါင်းပြီးကိုရာစနစ်နဲ့ကန့်သက်တင်သွင်းနိုင်ရေးလှုံ့ဆော်နိုင်ဖို့ပြင်ဆင်နေရလို့လေယာကဏ္ဍလုံခြုံရေးရှင်တွေကပြောပါလေ။မြန်မာနိုင်ငံမျိုးစိမြေဩဇာနဲ့စိုက်ပျိုးရေးစည်းလုံခြုံရေးများအတင်းကစိုက်ပျိုးရေးတွင်းအားစုတွေကိုကိုရာစနစ်နဲ့တင်သွင်းဝင်ပြောင်းလဲမဲ့အစီအစဉ်ကိုစိုက်ပျိုးရေးတွင်းအားစုဆိုင်ရာကုမ္ပဏီတွေနဲ့လုပ်ငန်းရှင်တွေကိုပြီးခဲ့တဲ့ဇူလိုင်10ရက်နေ့ကခေါ်ယူသိပေးခဲ့တာဖြစ်ပါတယ
်။ဒီတော့ဒီအခုစပြီးတော့သူအားလာကို implement လုပ်မယ်ဆိုပြီးတော့ပြီးခဲ့တဲ့စနေနေ့ကကုမ္ပဏီတွေကိုခေါ်ပြီးတော့အသင်းကနေပြီးတော့တမျိုးစားအသင်းကနေခေါ်ပြောတာပဲဖြစ်တာ။ခေါ်ပြောတဲ့အခါကျကုမ္ပဏီတွေတော်တော်များများမရှိတတ်ကြအောင်ဒီအဓိကတော့မြန်မာပြည်ရဲ့မျိုးစားလို့ဒီကနေ over နဲ့အာမူကတော့ရှိတော့တာအဲ့တော့သူကလည်းပါလို့လဲဆိုကိုတားနဲ့ဆိုရင်သူများများသွင်းလို့ရပါဘူး။များများသွင်းလို့ရတယ်။ကျန်တဲ့လူတွေကသိမသွင်းနိုင်ဘူး။အခုတော့ကိုလူစံစဘာဈေးကကျတာဒီတမျိုးစားဈေးကကြီးနေ။တမျိုးစားဈေးကလည်းကိုပြောသလိုပဲတူတူ။ဂျန်ုံစိတ်ကဲရောက်မှာတထန်ကို400လောက်ပဲရှိရတယ်။ဘာလို့400လောက်ရှိတဲ့အတွက်တန်းမြင့်သူကတိတ်ကို9000ပွဲ6000လောက်မဖြစ်ရဘူး။9000ပွဲ6000ဖြစ်။အဲ့လိုဖြစ်နေတဲ့ဈေးတွေမှာတစ်ခါထပ်ပြီးတော့ဒီကိုတားစနစ်ကိုလုပ်မယ်ဆိုတော့နည်းနည်းမကောင်းဘူးတရားမကောင်းဆိုတာတော့တောင်ပေမားကြီးအတွက်စိုက်ပျိုးရေးကြဖို့ဆိုတာအဆင်မပြေနိုင်ဘူးတခြားကဘူးကသင်္သနာကြီးကအဲလက်သမားကြီးဖတ်တဲ့အသီးခံကြီးကတော့နိုင်ငံခြား export လုပ်ရေးဆိုတာ65-35နဲ့ဖြတ်ပြီးတော့ယူလာလက်သမားကြီးကတော့ဒီ market rate နဲ့ပဲတရားရနိုင်ငံနဲ့ပဲပြန်ဝယ်ရပြန်ဝယ်တဲ့ပြင်မာမှဒီကကိုတာစနစ်ပါထပ်ပြီးတော့လုပ်မယ်ဆိုရင်သူကတခုပေါ်နှစ်ခုဆက်တာနော်တို့ဘာသာပြန်ဆက်တာအဲ့ဒါဘောရောကနာပြောလို့ဒါဝိုင်းဝန်းထောက်ပြတဲ့နဲ့ဒီဆရာတို့ကိုမြင်တာပေါ့
မြန်မာနိုင်ငံဟာစိုက်ပျိုးရေးကိုအဓိကလုပ်ကိုင်နေနိုင်ငံဖြစ်ပေမဲ့ပြည်တွင်းမှာဓမ္မဩဇာထောက်လုပ်နိုင်မှုမတွင်ကျတာကြောင့်ပြည်ပကနေနှစ်စင်တန်းချင်းအများပြားတင်သွင်းနေရတာဖြစ်ပါတယ်လက်ရှိမြို့သားတင်သွင်းမှုအခက်အခဲကြောင့်နိုက်ထရိုဂျင်ဖာတလိုက်ဇာရန်ကုန်စိတ်ကမ်းရောက်တထံကိုအမေရိကန်ဒေါ်လာ380ကနေ400အတွင်းပေါက်ဈေးရှိနေတဲ့အတွက်ဒေါ်လာကို3000ကျပ်ငွေလဲလုံးနဲ့တွက်မယ်ဆိုရင်ပြည်တွင်းစည်းကွက်မှာမြေဩဇာတအိတ်ကို6000ဝန်းကျင်ကျပ်ပေါက်ဈေးရရှိမှာဖြစ်ပေမဲ့ဈေးကွက်အတွင်းမှာတော့တအိတ်ကို8000ကျပ်ဝန်းကျင်အထိပေါက်ဈေးရှိနေပါတယ်။
တန်းနေရေ700ကနေ300ကနေတော့မြင့်သွားတယ်။အခုဒီကတော့ငါပြောသလိုဘယ်လိုလဲတဲ့ဈေးကွက်တင်းမှာပေါ့နော်ပစ္စည်းဆောင်လာတော့ဘယ်လိုလဲဆိုကူတာနဲ့သွင်းတယ်ဆိုကူတာကြီးရဲ့လူကဝဲလာမယ်ဝဲလာပြီးတော့နှောင်းလာပြီးဖြစ်လာတယ်အဲ့တော့ဒါကိုကူလူကချင်းချင်းပြတ်ပြတ်မဖြစ်ခင်မှာအာဟိုဝိုင်းပြီးတော့တားဆီးကိုပို့တာပေါ့အဓိကတော့ဒီဒန်နီယောစာသွင်းအားစုဈေးကွက်ကတော့သူက free market ပဲဖြစ်ရပါတယ် free market သူကသူဟိုပိုနေဈေးကွက်ထဲမှာပိုနေတယ်လို့ယူဆရင်ကုမ္ပဏီတွေကသွင်းမှာပေါ့ဈေးကွက်ထဲမှာလိုနေလို့သာသူကသွင်းလာတယ်ဒန်နီယောစာလို့ပါလို့ဆိုတာအဲ့တော့များများရှိနေချင်းချိုင်မှုများနေဒီတောင်းတဲ့သမားတွေပေါ့လေအဲကုမ္ပဏီနှစ်ခုသုံးခုလောက်ကပဲလေဝယ်ကြီးအုပ်ပြီးတော့အာလုပ်နေရဆိုရင်တော့ဘလို့မှအဆင်မပြေနိုင်ဘူး။ကုမ္ပဏီ10ခုရှိရင်15ခုရှိရင်အခု20ရှိရင်ရောင်းတဲ့လူများလေဝယ်သူတွေကပို့ပြီးတော့ရွေးချယ်စရာဖြစ်တာပေါ့။အဲဒီပုံစံကိုအမှန်တကယ်တော့ခေါ်ဆောင်ရမှာပေါ့နော်။အခုကုမ္ပဏီပြောဆိုပဲလက်ရှိဟာတော့ဟိုအစိုးရကအသေးစိတ်ချကြတာကိုမသိတဲ့အနေအထားရှိတယ်။မသိတဲ့အနေအထားရှိတယ်။မသိတဲ့အနေအထားရှိတဲ့ပုံမှာအာတချို့ကဒါကိုစီစဉ်တဲ့သဘောရှိတယ်ပေါ့နော်။
တင်သွင်းမှုကိုကန့်သတ်လိုက်ရင်ဓမ္မယောဇာပုတ်သက်စီတွင်းအားစုဈေးနှုန်းတွေက30ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိထပ်မံမြင့်တက်လာနိုင်ပြီးတောင်သူတွေထိခိုက်မှုကြီးမားနိုင်တယ်လို့လေယာကဏ္ဍလုံခြုံရေးရှင်တွေကတုံ့တက်ကြပါလေ
။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ခုဆက်လိုက်ပြီးတော့ဥရုယာဒီနဲ့အနာကကဘာအစီအစဉ်ကိုတင်ဆက်ပါမယ်။အိန္ဒိယ၊ဂျပန်၊တရုတ်၊တူရကီနဲ့ဥရောပအပါအဝင်အမေရိကန်ပြည်ထောင်စုမှအပျက်စီးတံပိုးကြီးမားလာတဲ့ရေကြီးရေရှာမှုတွေအပူလိုင်းတွေနဲ့ရင်ဆိုင်နေရပါတယ်။ကမ္ဘာအပူချိန်တွေမြင့်တက်လာရင်ဆိုးဝါးပြင်းထန်လာတဲ့သဘာဝဘေးအန္တရာယ်နဲ့ပိုကြုံရလိမ့်မယ်လို့သိပ္ပံပညာရှင်တွေကသတိပေးနေချိန်မှာပဲအခုလိုအခြေအနေမျိုးတွေပေါ်ပေါက်လာတာပါ။ဥရုယာဒီနဲ့အနာကအစီကမ္ဘာအစီအစဉ်မှာနန်းလောင်ကပြောပြထားပါတယ်။
မြေပြိုရာ၊ရေကြီးရာ၊မိုးခေါင်ရေရှားရာစတဲ့သတင်းတွေဟာနေ့စဉ်လုံးကြားလာနေရတဲ့သတင်းတွေဖြစ်လာပါတယ်။အိန္ဒိယနိုင်ငံမြို့တော်ဒီလီနဲ့နိုင်ငံမြောက်ဖက်ဆူမာမိုးသည်းချမ်းပြီးတော့ရေကြီးနေတာမှာနယူးဒီလီကဂျမွန်နာမြစ်ရေဟာနှစ်ပေါင်း40အတွင်းအမြင့်ဆုံးကိုတက်လာပြီးတော့မြို့ထဲပေ900လောက်အထိရေဝင်လာတယ်လို့အစိုးရကထုတ်ပြန်ပါတယ်။လာမယ့်ရက်ပိုင်းအတွင်းမိုးသည်းထအောင်မယ်လို့လည်းသက်ဆိုင်ရာကခန့်မှန်းပါတယ်။ရေကြီးရေရှမ်းမှုမြေပြိုမှုတွေကြောင့်အခြေခံအဆောက်အုံတွေနဲ့လန်တရာတွေပျက်စီးခဲ့ရပြီးလူသားစင်နဲ့ချီတေဆုံးခဲ့ရပြီးပါပြီ။နိုင်ငံမြောက်ဖျားမှာလည်းမိုးသည်းထတဲ့အတွက် Base River မြေရေရှမ်းပြီးဖျားကျောင်းတွေနဲ့လူနေအိမ်တွေပါရေမြုပ်ကုန်ပါတယ်။
So as the planet warms, one of the things that changes in the atmosphere.
ကမ္ဘာပေါ်မှာအပူချိန်တွေမြင့်တက်လာတဲ့အခါလေထုထဲမှာအဓိကပြောင်းလဲလာတာကတော့လေထုအစိုးထိုင်းစားကိုထိန်းထားနိုင်တဲ့အတိုင်းအတာဖြစ်ပါတယ်။ပင်လယ်ရေထုပူနွေးလာတဲ့အခါရေတွေကအငွေ့ပြန်ပြီးလေထုထဲရောက်လာပါတယ်။ဒါကြောင့်ငွေ့ရေဖွင့်မှုလည်းပုံများလာပါတယ်။သဘောကတော့မိုးများလာတာဖြစ်ပါတယ်။လေထုထဲမှာငွေ့ရေဖွင့်မှုတိတ်များလာတဲ့အခါမိုးသည်းထန်စွာရွာသွန်းတက်ပါတယ်။အဲ့လိုမိုးရွာလာပြီဆိုရင်ဆက်ပြီးမိုးများလာမယ်သဘောပါ
။တရုတ်နိုင်ငံတောင်ပိုင်းကပြည်နယ်တချို့မှာမိုးသည်းထန်ပြီးတော့ရေကြီးတာကြောင့်အရေးပေါ်အခြေအနေထုတ်ပြန်ခဲ့ရပြီးပြည်သူတောင်းနဲ့ချီဘေးလွတ်ရာတင်ဆောင်နေရခြင်းစဘာအများဆုံးထွက်ရာတောင်ပိုင်းတခြားပြည်နယ်တချို့မှာတော့ပြင်းထန်တဲ့အပူလိုင်းနဲ့ရင်ဆိုင်နေရပါတယ်။ဇူလိုင်လဒုတိယပတ်အတွင်းအပူချိန်က40ဒီဂရီဆဲလ်ဆီယပ်အထိရောက်လာမယ်လို့တရုတ်မိုးလေဝသပညာရှင်တွေကခန့်မှန်းချပါတယ်။ဒါကြောင့်စဘာအထွက်နှုန်းနဲ့သီးနှံအရေးအတွေ့အပေါ်ထိခိုက်လာနိုင်တယ်လို့ကြွန့်ကျင်သူတွေကခန့်မှန်းပါတယ
်။ Unfortunately, we are on a path to more global warming.
ကမ္ဘာကြီးထပ်ပြီးပူနွေးလာမယ့်လမ်းကြောင်းပေါ်ကျွန်တော်တို့သွားနေတာကတော့စိုးရိမ်စရာပါ။လေထုထဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့တွေဆက်ပြီးထုတ်လွတ်နေမယ်ဆိုရင်ကမ္ဘာကြီးလည်းပူသည်ရက်ပူလာတော့မှဖြစ်ပါလေ။ဒါဆိုရင်တော့လေထုထဲမှာရေကိုးရေငွေ့ပမာဏလည်းတိုးလာပြီးမိုးလည်းထပ်ပြီးတော့များလာအောင်မှဖြစ်ပါလေ။ဒါကြောင့်ဖန်လုံအိမ်ထုတ်လွတ်မှုနဲ့ပတ်သက်ပြီးအပြောင်းလဲမလုပ်သမျှဒီတက်မကဆိုးရွားပြင်းထန်တဲ့အပူလှိုင်းတွေမိုးသည်းထန်မှုတွေကြုံရအောင်မှဖြစ်ပါတယ
်ဂျပန်နိုင်ငံအနောက်တောင်ပိုင်းမှာလည်းမိုးသည်းထန်မှုကြောင့်ရေကြီးမြေပြိုရာကလန်တရာတွေလူနေအိမ်ယာတွေပျက်စီးပြီးလူအသက်တွေပါဆုံးရှုံးနေရတာပါရမ်မူကနေ River မြစ်ရေတက်ပြီးတော့လန်တရာတွေလည်းပျက်စီးနေတာကိုဒေသန္တရသတင်းဌာနတွေမှတွေ့နေရပါတယ်ဥရောပဖက်မှာတော့အာဖရိကတိုက်ကလိုအပူချိန်မျိုးနဲ့ကြုံတွေ့နေရတယ်လို့သတင်းတွေမှရေးပါတယ်အီတလီ၊စပိန်အပါအဝင်ဥရောပနိုင်ငံတို့မှာနေ့အပူချိန်က40ဒီဂရီဆဲလ်ဆီယပ်ကိုရောက်နေတာပါ။အရှေ့အလယ်ပိုင်းနိုင်ငံတွေမှာတော့လက်ရှိအပူချိန်က50ဒီဂရီဆဲလ်ဆီယပ်ဝန်းကျင်ကိုရောက်နေပါတယ်။တချိန်ထဲမှာပဲအမေရိကတိုက်တော်မှာလည်းစံချိန်နဲ့အပူချိန်မြင့်တက်နေတာပါ။အမေရိကန်ပြည်ထောင်စုမှာတော့ဆိုးဝါးပြင်းထန်လာတဲ့ရေကြီးမှုနဲ့အပူချိန်မြင့်တက်မှုတွေတပြိုင်တည်းကြုံနေရပါတယ်။
What's happening now, the increases in temperature that we're seeing, the extreme rainfall that we're seeing, the heat waves that we're seeing, that's not...
အခုလက်ရှိကျွန်တော်တို့မြင်တွေ့နေရတဲ့အပူချိန်မြင့်တက်မှုတွေ၊မိုးသည်းထန်တာတွေ၊အပူလိုင်းတွေဟာ El Niño ကြောင့်ဖြစ်လာတာတော့မဟုတ်ပါဘူး။ငကိုကလေးကဖြစ်ပေါ်လာတဲ့အပူချိန်မြင့်တက်မှုကြောင့်ဖြစ်တယ်လို့ရာသီဥတုကြောင့်လည်းအနည်းငယ်ပါပါတယ
်။နိုင်ငံနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကနေနိုင်ငံအရှေ့ဘက်ကင်ယိုရာမော်ကFlorida ပြည်နယ်အထိပြင်းထန်တဲ့အပူဓာတ်နဲ့ကြုံနေရပါတယ်။အပူချိန်ဟာအမိုးကုန်းကြီးလိုရွေ့ရှားနေပြီးတော့ပိုးပြီးတော့ကျယ်ပြန့်လာနေတယ်လို့ပညာရှင်တွေကပြောပါတယ်။ Arizona ပြည်နယ်မှာဆိုရင်ဒီအပူချိန်က38ဒီဂရီအထိရောက်နေတာသတင်းနပတ်ကျော်ထိရောက်လာပါပြီ။1984ခုနှစ်တုန်းကတော့18ရက်ဆက်တိုက်အပူချိန်အမြင့်ဆုံးစံချိန်ကိုရောက်ခဲ့ဖူးပါတယ်။ဒီအတော်အတွင်းမှာပဲကုလသမဂ္ဂရဲ့ဥသူရာသီဆိုင်ရာဆွေးနွေးပေါ်မှာတော့ကမ္ဘာပူနွေးမှုအမြင့်တက်လာနေတာကိုထိန်ချုပ်နိုင်ရေးသက်ဆိုင်ရာအစိုးရတွေနဲ့ဖလုံအိမ်တက်ွက်အများဆုံးထုတ်လွှင့်နေတဲ့လုပ်ငန်းကဏ္ဍအားလုံးကိုဖိတ်ခေါ်ထားပါတယ
် Many many times before the phase down of
ဒီငရဲကကျွန်တော်တို့အချိန်ချင်းအခါကပြောခဲ့တယ်လို့ပါပဲရုပ်ကျင်းလောင်စာထုတ်ယူသုံးစွဲမှုကိုရှော့ချရေးကရှောင်လွဲလို့မရတော့ပါဘူးဒါမဖြစ်မနေဆောင်ရွက်မှရတော့မယ်ကျွန်တော်တို့ရဲ့တာဝန်ဖြစ်လာပါပြီ။ဝယ်လို့အားဘက်ကရောရောင်းလို့အားဘက်ကပါပါဝင်လာအောင်ချင့်ကပ်ပြီးပေါင်းဆက်ဆောင်ရွက်ရမှာဖြစ်ပါတယ်
။ဖာလုံအိမ်တက်ငွေထုတ်လို့မကြောင်းကပပုံနေမှုအချိန်တက်လာတာဖြစ်တဲ့အတွက်ကြောက်မိသွေးရင်နာနဲ့တဘာဝတက်ငွေတို့လိုရုပ်ကျွင်းလောင်စာထုတ်ယူသုံးစွဲမှုရှော့ချရေးဝိုင်းဝန်းဆောင်ရွက်လာတာလည်းရှိပါတယ်။ ဥရောပဖက်မှာတော့ရုပ်ကျွင်းလောင်စာထုတ်ယူမှုက20ရာခိုင်နှုန်းရှိနေချိန်မှာနေစွမ်းအင်လေစွမ်းအင်စတဲ့ပြန်ပြည့်မြဲစွမ်းအင်ထုတ်ယူသုံးစွဲမှုကပြီးခဲ့တဲ့2022ခုနှစ်ထဲမှာ 22.3 ရာခိုင်နှုန်းအထိတက်လာပါတယ်။ဖလောင်အင်တန်ငွေထုတ်လုပ်မှုလျှော့ချရေးဝိုင်းဝန်းဆောင်ရွက်နေပေမဲ့2023ဇူလိုင်လအစောပိုင်းမှာပဲ1880နောက်ပိုင်းဆက်မှုခေတ်ဦးကာလကမ္ဘာဖြန့်မြအပူချိန်ထက် 1.5 ဒီဂရီကျော်လွန်ရောက်ရှိလာတယ်လို့အမေရိကန်မိန်းတက္ကသိုလ်သိပ္ပံပညာရှင်တွေနဲ့ဥရောပသမဂ္ဂရဲ့ကိုပါနီကပ်စ်ဥဒုရာသီဆောင်ကြီးရေးဌာနကလက်တလောပြောဆိုထားပါတယ်။ကျွန်မနာမပ
ါ။ဒါကတော့နန်းလောင်ဘတ်စင်တင်ပြနေတဲ့ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့တင်းငွေနေနေမနေ့ဖက်အတန်းလွင့်စီစဉ်တွေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လင်းနေပါတယ်။သောတာရှင်တွေအနေနဲ့ VOA ကိုဆက်သွယ်လို့ရတယ်ဆိုလို့ရှိရင်စာရေးသားဆက်သွယ်နိုင်ပါတယ်ဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါဦးမယ်ပြည်မျိုးသားအစည်းအရုံး KNU တက်မှာ6ထိန်းတို့ရနယ်မြေမွန်ပြည်နယ်တိုင်မျောမြို့နယ်6နှစ်ခွကျွရနယ်ကျိုင်းစိတ်ကြီးမြို့နယ်အလဲတကွန်တိုင်းချေရွာအုပ်စုတဲထမှာဇွန်လ12ရက်နေ့မနေ့ပိုင်းကစပြီး15ရက်နေ့အထိစစ်ကောင်စီတပ်တင်တဲ့ KNL PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပါတယ်။ပူးတွဲတပ်ဖွဲ့တွေကအလဲတကွန်တိုင်း6နှစ်ခွနားမှာရှိတဲ့ရဲစခန်းကိုဝေရောက်စီးနှင်းတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီဘက်ကလည်းအနီးအနားကချေရွာတွေကို KNU ရရှိနိုင်တယ်ဆိုပြီးပြင်ပထားတိုက်ခိုက်တာတွေရှိနေတယ်လို့ PDF တာဝန်ရှိသူတူကပြောဆိုခဲ့ပါတယ်။ပင်လယ်ထဲကိုဖြတ်ပြီးနိုင်ငံတကာကိုကောက်ပဲသီးနှံတင်ပို့ခွင့်သဘောတူညီချက်ဟာလာမယ့်တနင်္လာနေ့မှာကုန်ဆုံးတော့မှာဖြစ်ပေမဲ့လည်းစနေနေ့အထိရုရှားသမ္မတဗလာဒီမာပူတင်ထံကနေတစုံတရာအကြောင်းပြန်ကြားခြင်းမရှိသေးပါဘူး။ပင်လယ်ထဲဒေသကိုဖြတ်ပြီးရုရှားနဲ့ယူကရိန်းကောက်ပဲသီးနှံတွေနိုင်ငံတကာဈေးကွက်ကိုအမြဲတမ်းတင်ပို့ခွင့်ရဖို့အတွက်စနေနေ့တုန်းကတော့တောင်အာဖရိကသမ္မတရာမာဖိုဆာနဲ့သမ္မတပူတင်တို့တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့သိရှိရခြင်းမရှိသေးပါဘူး။ဗြိတိန်နိုင်ငံမှာအရက်ဘက်ဝန်ထမ်းတွေကိုလစာတိုးပေးဖို့ငွေလိုအပ်တဲ့အတွက်ရွှေပြောင်းနေထိုင်သူတွေကိုချမ်းမာရေးဝန်ဆောင်မှုနှုံတိုးမြင့်လိုက်တဲ့အစိုးရရဲ့အစီအစဉ်ကိုဗြိတိန်နိုင်ငံရဲ့သက်တမ်းအရင်ဆုံးချမ်းမာရေးဝန်ထမ်းတောင်ပကကစနေနေ့မှာကန့်ကွက်ပြောဆိုလိုက်ပါတယ်အခွန်ကိုတိုးကောက်တာဒါမှမဟုတ်အစိုးရချင်းငွေတွေတိုးမြင့်တာတွေလုပ်ရမယ်အစားလူဝင်မှုကြီးကြပ်ရေးဆိုင်ရာချမ်းမာရေးဝန်ဆောင်က HIS နဲ့ပြည်ဝင်ခွင့်ဗီဇာခြေတွေကိုတိုးကောက်တာဖြစ်ပါတယ်တိုးမြင့်လိုက်တဲ့စုစုပေါင်းငွေပမာဏဟာ1.3 billion dollar ကျော်ရှိပါတယ်ပြည်ထိုင်မှာပညာရေးဝန်ထမ်းချမ်းမာရေးဝန်ထမ်းနဲ့ရဲဝန်ထမ်းတွေအတွက်လစာ900နှုန်းနဲ့900ခန့်နှုန်းထိတိုးပေးဖို့အကြံပြုတင်ပြချက်ကိုဝန်ကြီးချုပ်စွန်နာအစိုးရကနေပြီးခဲ့တဲ့ရက်သက်တပတ်ထဲမှာအတည်ပြုဖြတ်ထန်းခဲ့တာဖြစ်ပါတယ်တရုတ်ကိုအတိအမှတ်ပြုဒါထက်ဆိုင်ရင်ထိုင်ဝမ်နဲ့တရားဝင်တန်တမန်ဆက်ဆံရေးထူထောင်တာဟာပိုမိုအဓိပ္ပာယ်ပြေဝတဲ့ပြည်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူဖြစ်နိုင်တယ်လို့တောင်အမေရိကတိုက်ကပါရာဂွေးနိုင်ငံကသမရအသစ်ပီနာကစနေနေ့မှာထုတ်ပေါ်ပြောဆိုခဲ့ပါတယ်။သမရအသစ်ပီနာဟာပြီးခဲ့တဲ့ဧပြီလတည်းကရွေးကောက်ခံရတာဖြစ်ပြီးလာမယ့်ဩဂုတ်လမှာသမရအဖြစ်ကျန်းသစ္စာချိန်ဆဖို့ရှိနေပါတယ်။သူဟာထိုင်ဝမ်နိုင်ငံကိုအင်္ဂါနေ့ကတည်းကရောက်ရှိနေပြီးသူ့ရဲ့ခရီးစဉ်အတွင်းသမရဆိုင်အင်ဝမ်နဲ့လည်းတွေ့ဆုံခဲ့သလိုအခြားထိုင်ဝမ်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးတနနိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့ပါတယ်။သူ့ရဲ့သမရတက်တန်း9နှစ်အတွင်းထိုင်ဝမ်ဘက်ကရည်တည်သွားဖို့ဆုံးဖြတ်ထားတယ်လို့စနေနေ့တုန်းက AFP သတင်းဌာနအပါဝင်သတင်းဌာနတွေကိုသူကပြောဆိုခဲ့ပါတယ်ခင်ဗျာသတင်းချင်းချုပ်တွေကိုတင်ပြပေးခဲ့တာဖြစ်ပါတယ်ဒီကနေ့ပနေ့ဖက်အတန်လွင်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစီအစဉ်ထုတ်လုပ်ရေးမှူးကကိုညာဝင်းအောင်ဖြစ်ပါတယ်အတန်ဖန်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဇီနတ်အဗ်ဒယ်ရာမန်နဲ့ဇူဘဲအထိုင်တို့ဖြစ်ပါတယ်ကျွန်တော်တို့VO ရဲ့တနင်္ဂနွေနေ့မနေ့ဘက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်သောတာရှင်မြမပြည်သူအပေါင်းလည်းကိုယ်စိတ်နှပြရှင်လန်းချမ်းမြေကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.